Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသေးခင်ဗျာ VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ3ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို American မြို့တော်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်းယူတင်ဆက်သွားမှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်နေသူပြောပြပေးပါပါအခြေခံအဆောက်အုံဖွံ့ဖြိုးရေးနဲ့လူမှုရေးဆိုင်ရာဥပဒေမူကြမ်းနှစ်ခုအတည်ပြုနိုင်ရေးအတွက်မနာမနေလှုပ်ဆောင်သွားမယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံမှာကိုဗစ်ကြောင့်တေဆွန်သူကအခုဆို9သိန်းကျော်နေပါပြီထိုင်ဝမ်လေးပိုင်းနဲ့ထက်ကိုတရုတ်စစ်လေရင်အစင်း30ကျော်ပြန်တမ်းမှုအတွက်ထိုင်ဝမ်ဝန်ကြီးချုပ်ကရှုတ်ချလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားပါပါကိုညောင်ဝင်းရောင်း
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်တဲ့တဲ့င်းတွေကြီးညာပြီးမှာတော့ဒီမြန်မာပြည်တွင်းဒေါ်လာဈေးမြင့်တက်လာနေချိန်မှာပြပကကားတွေတင်သွင်းမှုကန့်သက်ချက်ကဈေးကွက်အပေါ်မှာဘယ်လိုရိုက်ခတ်မှုရှိပါသလဲ
လက်ရှိနေတာဒီကနေ့ပတ်တည်းကတော့ဒီကားဝယ်ယူမှုတော့ပုံပြီးမြင့်တက်လာတယ်။ဘာလို့ဆိုရင်ကန့်သက်တဲ့နေရာမှာလည်းဒိုးကျင်းတင်သွင်းမှုရောနောက်ကားရောင်းစင်တာနဲ့ဒီကား brand new car showroom တွေကန့်သက်မယ်။နောက်အချိန်ကာလကလည်းဒီလောက်ကြီးကန့်သက်မယ်မရှိဘူးနော်။
လုပ်ငန်းရှင်ဒေါက်တာစိုးထွန်းပြောကြားသွားတာဖြစ်ပါတယ်သတင်းတွေပြီးမှနားဆင်ရပါမယ်တခါအမေရိကန်ရဲ့နိုင်ငံရေးမူဝါဒအပေါ်တုံ့သက်ချက်အာဏာရလာတဲ့တာလီဘန်တွေကိုတရုတ်ကငွေကြေးထောက်ပံ့မှလာဆိုပြီးစိုးရိမ်နေကြတဲ့အကြောင်းအနေနဲ့အတူအမေရိကန်ကဂတိပေးတဲ့အတိုင်းကိုဗစ်ကာကွယ်ဆေးတွေကိုကဘာကိုတင်ပို့မှလာဆိုတဲ့အကြောင်းတွေကိုတင်ပြသွားမှာပါနောက်ပိုင်းမှာပတ်စင်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ခင်ဗျာ
နိုင်ငံရဲ့အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးနဲ့ဒေါ်လာထရီလီယံနဲ့ချီပြီးလူမှုရေးဆိုင်ရာသုံးဆမဲ့ဥပဒေမူကြမ်းနှစ်ခုကိုအမေရိကန်လွှတ်တော်မှအတည်ပြုနိုင်ရေးအတွက်မနာမနေလှုပ်ဆောင်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာပြောကြားလိုက်ပါတယ်ဒါအပြင်အမေရိကန်နိုင်ငံသားတွေရဲ့ထောက်ခံမှုပိုးပြီးရလာစေဖို့သူခီးရီပို့ထွက်ဖို့စီစဉ်မယ်လို့လည်းပြောပါတယ်။ဒီဥပဒေမူကြမ်းနှစ်ခုအတွက်သူ့ရဲ့ Democratic Party တဲကအလေအလတ်အယူဆရှိသူတွေနဲ့လက်ဝဲရင်း Progressive တွေကြားသဘောထားကွဲလွန်းမှုတွေကိုအဆုံးသတ်စေဖို့တောက်ကြံတွေကသူကိုယ်တိုင်လွှတ်တော်ကိုတောင်းရောက်ဆွေးနွေးခဲ့တာပါ။ဒီဥပဒေမူကြမ်းနှစ်ခုကိုလူလူထောက်ခံမှုပိုရလာစေဖို့ပြည်သူကြားတောင်းရောက်မှုတိတ်မရှိဘူးဆိုတဲ့ဝေဖန်မှုတွေကိုသူသိရှိကြောင်းနဲ့ဒါဟာ Hurricane မုန်တိုင်းနဲ့မုန်တိုင်းကြောင့်ပျက်စီးမှုတွေကိုအာရုံစိုက်နေတာများတာအပါအဝင်တခြားအကြောင်းတွေကြောင့်ဖြစ်ကြောင်းလည်းပြောပါတယ်။ဒါကြောင့်ဒီဥပဒေမူကြမ်းတွေဘာကြောင့်အရေးကြီးလဲဆိုတော့ပြည်သူတွေရှင်းရှင်းလင်းလင်းပိုသိအောင်သုံးလုပ်မယ်လို့ပြောပါတယ်။ကလေးခစိတ်တက်တာရာလိုမျိုးတမန်အမေရိကန်တွေဘဝမှာပိုးပြီးနေခြင်းစပွဲဖြစ်လာစေဖို့အတွက်ဥပဒေဖြစ်နဲ့ပြတ်ထန်းခြင်းတယ်လို့သူကပြောပါတယ်
။ကိုဝင်ဖြစ်ချခွင့်ဓာမြင့်ကန့်တန့်ရေးဆောင်ရွက်မှုကိုတံပြန်နိုင်ဖို့ရည်ရွယ်ပြီးအမေရိကန်ပြည်ထောင်စုတဝန်ဆန့်ကျင်ဆန္ဒပြချတဲ့စနေနေ့မှာမြို့တော်ဝါရှင်တန် DC မှာလည်းအမျိုးသမီးထောင်ချီဆန္ဒပြခဲ့ကြပါတယ်
။
ကိုခန္ဓာကိုကိုရွေးချယ်မှုနဲ့ကိုရဲ့အခွင့်အရေးလို့အဓိပ္ပာယ်ရတဲ့ My Body My Choice My Right ဆိုတဲ့ကြွေးကြော်သံတွေစိုင်းပုတ်တွေကန့်ဆောင်ပြီးဆန္ဒပြခဲ့ကြတာပါကိုဝင်ဖြစ်ချမှုအလုံးနီးပါးကိုတားမြစ်တဲ့ဥပဒေတစ်ခုကို Texas ပြည်နယ်မှာစက်တင်ဘာလ10ရက်နေ့ကချမှတ်ခဲ့ပြီးနောက်ပိုင်းဖြစ်နေတာကြားပြီးဖြစ်တဲ့လုံထုံးလုံနေဆိုင်ရာအခြေအနေတွေပို့ပြီးတော့တင်းမာလာပါတယ်လွှတ်တော်ရင်းနဲ့တရားရုံးတွေမှာအပြန်အလှန်ထုတ်နှက်မှုတွေရှိပေပေလဲစနေနေ့မတိုင်ခင်အထိတော့လူလူဆန္ဒပြပွဲတွေတိတ်ပြီးမရှိခဲ့ပါဘူးအမေရိကန်တရားရုံးချုပ်စီဝေးတီပြန်လည်စတင်ဖို့နှစ်ရက်လိုကိုဝင်ဖြတ်ချခွင့်တောင်းဆိုသူတွေအနေနဲ့နိုင်ငံတော်ဝန်မှာတောင်းဆိုဆန္ဒပြကြဖို့အဖွဲ့အစည်းပေါင်း200နီးပါးကတိုက်တွန်းခဲ့ကြတာဖြစ်ပါတယ်မြို့တော်ဝါရှင်တန်ကဆန္ဒပြပွဲမှာတော့အမျိုးသမီးအများစုဖြစ်ပေမဲ့အမျိုးသားတွေလည်းပါတဲ့အသက်အရွယ်ဆုံးလူတို့ကသမ္မတအင်ဂျူရောအနီးရင်ပြင်မှာချီတက်ဆန္ဒပြကြပါတယ်ရိုးဘာစစ်ဝေးတမိုင်းဝင်စီရင်ချက်နဲ့အမျိုးသမီးတွေကိုဝင်ဖြတ်ချခွင့်ကိုလွန်ခဲ့တဲ့နှစ်ပေါင်း90လောက်ကအတိအမှတ်ပြုခဲ့တဲ့တရားရုံးချုပ်စီကိုလည်းဆန္ဒပြသူတွေချီတက်ခဲ့ကြပါတယ်ရှင
်အမေရိကန်နိုင်ငံမှာ COVID-19 ကြောင့်တေဆွန်းသူဟာအောက်တိုဘာလ2ရက်နေ့မှာ9သိန်းကျော်သွားပြီဖြစ်ပါတယ်ဒါအမေရိကန်အရှေ့ပိုင်းကဘော့စတန်မြို့ကလူရေထက်များပါတယ်နိုင်ငံတွင်းကာကွယ်ဆေးတွေထိုးနှံပေးနေချိန်မှာပဲလူ3သိန်းလောက်ထပ်ပြီးဒီရောဂါနဲ့အသက်ဆုံးခဲ့ရတာပါ Kawai Siriga, Kubijam, Tisomuri, Seon Tealao, Namajam Simurigo, Kawai Nainesurago, a tautarin at Dila the Lu, at the Senanete, Padumazu Kawai Situbu, Quimbu Taji Mama, not at the Dina, Dona Guerdin, Tisonke Arapipari, Kawai Simatosin, American Ritan, and Chishine Jimabe, Gusemia, Visa Bion Delta Bodijam, Gusepiana Muri, Dola Gera Pipari, I will not at Tisomar and Luon Tatino Tega. ခုနတောင်းလောက်ဟာကာဝယ်ဆေးမထိုးကြသူတွေဖြစ်ကြောင်းဂျွန်ဟော့ပကင်းစ်တက္ကသိုလ်90ရောဂါဆိုင်ရာဌာနကဒေါက်တာဒေးဗစ်ဒါဝေးကပြောပါတယ်ကာဝယ်ဆေးထိုးနာမှုကို90%ထိရောက်အောင်လုပ်နိုင်မယ်ဆိုရင်ဒီလူတွေတဲ့က90ရာခိုင်နှုန်းရဲ့အသက်တွေမသေးဆုံးနိုင်အောင်ကာဝယ်နိုင်မယ်လို့သူယုံကြည်ကြောင်းလည်းပြောပါတယ်ကာဝယ်ဆေးတွေထိုးနာပေးချိန်မှာပဲကာဝယ်ဆေးတစ်မျိုးဖြစ်တဲ့ဂျွန်
စီမှုနဲ့အစ္စလာမစ်စစ်သွေးကြွ IS အဖွဲ့ရဲ့မီဒီယာမှာဥဆောင်သူနဲ့ပြပတိုက်ခိုက်ရေးသမားကိုအမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ဖက်ဒရယ်တရားရုံးမှာဆွဲချက်တင်လိုက်ကြောင်းအစိုးရတာဝန်ရှိသူတွေစနေနေ့မှာပြောပါတယ်အီရာအိုက်စစ်အဖွဲ့တွင်ထင်ရှားသူတူဖြစ်တဲ့ဆော်ဒီအာရေဗျာမှမွေးဖွားခဲ့သူကနေဒါနိုင်ငံသားမိုဟာမက်ခါလီဖာကို2019ခုနှစ်ဇန်နဝါရီလအတွင်းဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေကပြည်ပမှဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ထံကိုသူ့ကိုမကြခင်ကလွှဲပြောင်းပေးခဲ့တာဖြစ်ပြီးဗာဂျီးနီးယားအရှေ့ပိုင်းဒစ်စထရစ်တရားရုံးကိုပထမဆုံးရုံးထုတ်တာဖြစ်ပါတယ်။ဆွဲချက်တင်ထားတဲ့အတိုင်းပဲမိုဟာမက်ခါလီဖာဟာအိုက်စစ်အဖွဲ့အတွင်းဆီးရီးယားမှာတိုက်ခိုက်ရုံးတင်မဟုတ်ဘဲသူဟာအကြမ်းဖက်မှုတွေကိုနောက်ွယ်ကလှုံ့ဆော်ခဲ့သူလည်းဖြစ်တယ်လို့ဗာဂျီးနီးယားအရှေ့ပိုင်းဒစ်စထရစ်တရားရုံးရဲ့ယာယီအစိုးရရှေ့နေရတ်ချ်ပါရက်ကပြောပါတယ်။အသက်38နှစ်အရွယ်ခါလီဖာဟာ IS အဖွဲ့တွင်2013ခုနှစ်မှာအရေးကြီးတဲ့တာဝန်တွေစယူခဲ့တာဖြစ်ပြီး IS နဲ့ SDF အဖွဲ့တွေကြားတိုက်ပွဲတွေနောက်ပိုင်းဇန်နဝါရီလ2019ခုနှစ်မှာအဖမ်းခံရခြင်းဖြင့်ဆက်လက်တာဝန်ယူခဲ့တယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်ရှင်။
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ57 kHz 5895နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရီအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းကရန်ဂျာခေါင်းဆောင်မိုဟစ်ဦးလာကိုတပ်ပစ်ခတ်တပ်ဖြတ်မှုနဲ့မသင်္ကာသူ3ယောက်ကိုဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မသင်္ကာသူတွေကိုဖမ်းထားကြောင်း Cox's Bazar Data ရဲရရှိနမူဟက်ကပ် AFP သတင်းကိုပြောပေမဲ့အသေးစိတ်တော့မပြောပါဘူး။ ERSPH ငင်းချိုင်းရင်းနဲ့လူခွင့်ရေးဆိုင်ရာရခိုင်ပြည်နယ်ရန်ဂျာအဖွဲ့အစည်းရဲ့ဥက္ကဋ္ဌဖြစ်တဲ့မိုဟစ်ဦးလာဟာရန်ဂျာရဲ့နေရပြန်နိုင်ရေးအပါအဝင်ရန်ဂျာရဲ့အခွင့်အရေးအတွက်ဥဆောင်လှုပ်ရှားနေသူပါ။သူ့လောက်ရတွေ့ပေါ်မှာမနှစ်သက်တဲ့သဘောထားတင်မာသူတွေရဲ့အသက်အန္တရာယ်ချင်းချောက်မှုတွေအရင်ကတည်းကရှိခဲ့ကြောင်းလည်းသတင်းတွေမှာဖော်ပြပါတယ်။သူပြစ်ခတ်ခံရတာကိုကိုရိုင်တွေ့ရတဲ့ Habib Ullah ကတော့အာဆာရွန်ဂျာအစွန်ရောက်အဖွဲ့လက်ချက်လို့ပြောပါတယ်။အာဆာအဖွဲ့ကတော့ရွန်ဂျာခေါင်းဆောင်အသက်ခံရတဲ့ပေါ်တုံ့လုံဝမ်းနဲ့ကြောင်းနဲ့သူတို့အဖွဲ့ပေါ်ဆွဆွဲချာအခြေမင့်မရှိဘူးလို့တုံ့ပြန်ထားတာပါ။ရခိုင်ပြည်နယ်ထဲမှာရှိတဲ့နေကြားဆောင်ကင်းစက်ခန်းတချို့ကိုအာဆာရွန်ဂျာအစွန်ရောက်တွေက2019တုန်းကတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့မြန်မာစစ်တပ်ရဲ့ဆစ်စင်ရေးတွေကြောင့်နောက်ဆက်တွဲတိမ့်နေချီတဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ကိုတိမ့်ချောင်သွားကြတာပါမြန်မာအာဏာပိုင်တွေကတော့ရွန်ဂျာဆိုတဲ့အတုံးတုံးကိုတင်ဝင်အတိမတ်ပြုလက်မခံပေမဲ့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစစ်စစ်လက်ခံမယ်လို့ပြောဆိုထားပါတယ
်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာလုံခြုံရေးရင်တန်းကိုညအချင်းချုံခိုတိုက်ခိုက်ခံရတာကြောင့်အရန်တပ်ဖွဲ့ဝင်9ဦးသေဆုံးကြောင်းအာဏာပိုင်တို့ကစနေနေ့မှအတည်ပြုပါတယ်အာဖဂန်နစ္စတန်နဲ့နေဆက်ကမတိမငြိမ်ဖြစ်နေတဲ့မြောက်ပိုင်းဝါဇီရစ်စတန်ဒေတာတွင်အချမ်းဖက်ဝါဒီတွေအလုံးကိုချေမှုန်းရှင်းလင်းနေကြောင်းစစ်တပ်ကြီးညာချက်မှာဖော်ပြပါတယ်ပါကစ္စတန်တာလီဘန်လို့လည်းခေါ်ကြတဲ့မတရားအသင်ကြီးညာခံထားရတဲ့တာရစ်အီတာလီဘန်ပါကစ္စတန် TTP အဖွဲ့ကချုံခိုတိုက်ခိုက်ခဲ့တာဖြစ်ကြောင်းလည်းပြောဆိုကြပါတယ်အစွန်းရောက်ဝါရဆွဲအဖွဲ့တွေမဟာမိတ်ဖြစ်တဲ့ TTP ဟာပါကစ္စတန်တွင်းမှာနှစ်ပေါင်းများစွာအချမ်းဖက်ဝါရဆဲတိုက်ခိုက်နေပြီးအရက်သားနယ်လုံခြုံရေးတပ်ဖွဲ့ဝေထောင်ချီတည်ဆုံခဲ့ရပြီလည်းဖြစ်ပါတယ်အာဖဂန်နေဆက်အနီးက TTP စခန်းတွေကိုပါကစ္စတန်ကစစ်ဆင်ရေးလို့ချင်းမှုန်းခဲ့တာကြောင့်ထောင်နဲ့ချီတဲ့စစ်သွေးကြွတွေတည်ဆုံခဲ့ ပြီးအာဖဂန်ဘက်ကလည်းထွက်ပြေးကြပါတယ်။လုံခြုံရေးဆောင်ရွက်မှုတွေကြောင့်စစ်သွေးကြချင်းချမှုတွေတိတိတတ်တရော့သွားတယ်လို့အကြမ်းဖက်မှုတွေလည်းရော့သွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်း TTP ရဲ့တိုက်ခိုက်မှုတွေကဒီသတင်းပတ်တွေအတွင်းမှာတိုးလာနေပါတယ်ရှင်။
ထိုင်ဝမ်လေကြောင်းပိုင်နဲ့တဲ့တရုတ်စစ်တပ်ကစစ်လေရင်38ဆင်းတောက်ကြံတွေကပြန်တန်းခဲ့တာအတွက်ထိုင်ဝမ်ဝန်ကြီးချုပ်ဆူဆန်ချန်ကအပြစ်တင်ရှုံချလိုက်ပါတယ်
။中国一直穷兵黩武，破坏区域和平，并且很多阿爸行径。
တရုတ်နိုင်ငံဟာဒေသရင်းငြိမ်းချမ်းရေးကိုထိခိုက်စေတဲ့လူမဆန်တဲ့ရိုင်းစိုင်းနဲ့အပြစ်မှုတွေကိုအမြဲလှုံ့ဆော်နေရှိပါတယ်။တရုတ်ရဲ့ဒီလိုလှုံ့ဆော်မှုမျိုးကိုနိုင်ငံတကာအသိုင်းအဝိုင်းကစပြီးလက်မခံနိုင်မဲ့ဖြစ်လာနေပါပြီလို့စနေနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။အခုလိုတရုတ်စစ်ဒင်းပြန်တမ်းမှုဟာတရုတ်အမျိုးသားနဲ့ကျင်းပပွဲနဲ့လည်းတိုက်ဆိုင်နေတာပါ။ PLA တရုတ်စစ်တပ်ကတောက်ကြံနေမှာပထမတုံးနေနဲ့စစ်လေရင်25ဆင်းပြန်တမ်းခဲ့ပြီးညဘက်မှာပဲနောက်ထပ်73ဆင်းပြန်တမ်းမှုဆက်လွတ်တာပါ။ထိုင်ဝမ်ကလေကြောင်းကင်းလက်တပ်ဖွဲ့ကိုချက်ချင်းဆက်လွတ်ခဲ့ပြီးသူတို့ရဲ့လေကြောင်းကာကွယ်စစ်နယ်ထဲဝင်လာတဲ့တရုတ်လေရင်တွေကိုခြေအားခံလိုက်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကအကြေညာချက်ထုတ်ပြန်ပါတယ်။တရုတ်ကဆစ်လွတ်တဲ့ပထမတုပ်လေယာဉ်တွေထဲမှာ J-16 တိုက်လေယာဉ်18ဆင်းနဲ့ H-6 ဘုံးကျဲလေယာဉ်2ဆင်းပါဝင်ပါတယ
်။ထိုင်းနိုင်ငံမှာမူရင်မှောက်ခုအဖြစ်တန်ရရှိသူတို့ကိုတပ်ဖြတ်မှုဆွဲချက်နဲ့စစ်ဆေးခံရတဲ့ထိုင်းရဲအရာရှိရဲ့အမှုကြောင့်အချင်းပြက်ချဆမှုတွေအကြောင်းနာမည်ပြက်နေတဲ့ရဲတပ်ဖွဲ့ကိုပြုပြင်ပြောင်းလဲရေးလက်တွေ့အကောင့်ထဲမပေါ်နိုင်သေးတဲ့အစိုးရရဲ့ဂရုကဝတ်နဲ့လွှတ်တော်မှာကြန့်ကြာနေတဲ့ဥပဒေချမ်းအပေါ်မှာပိုပြီးအာရုံစိုက်လာနေကြပါတယ်။ထိုင်းနိုင်ငံမှာဒီမိုကရေစီနေကြာရွေးကောက်ခံအစိုးရကိုဖျောက်ချခဲ့တဲ့စစ်တပ်ရဲ့2019ခုနှစ်အခြေခံဥပဒေမှာဆက်နလတာအတွင်းရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးလုပ်ဖို့ဂရုပြုထားတာပါ။ဒါပေမဲ့လည်း၄နှစ်ကျော်လာတဲ့အချိန်ထိလွှတ်တော်အမတ်တွေကြားအသေးစိတ်အချက်တွေကိုဆွေးနွေးညှင်းခုန်နေကြဆဲဖြစ်ပါတယ်။ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်အများပြပါတဲ့အစိုးရအတီးပြုထားတဲ့ဥပဒေချမ်းကလွှတ်တော်လုပ်ငန်းစဉ်၃ခုမှာပထမဆုံးအဆင့်ကိုဖေဖော်ဝါရီ24ရက်နေ့မှာပြီးစီးခဲ့ပေမဲ့နောက်နှစ်မတိုင်ခင်အပြစ်သက်မဲခွန့်နိုင်ပွဲမရှိဘူးလို့တာဝန်ရှိသူတွေကယူဆထားပါတယ်ရှင
်ထိတိုင်းရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှမြမကားဈေးကွက်အခြေအနေကိုကြည့်ရအောင်ပါမြန်မာနိုင်ငံမှာကြက်ငွေနဲ့ဒေါ်လာလဲနှုန်းမြန်မာလာချိန်မှာနိုင်ငံခြားငွေသုံးစွဲမှုလျှော့ဖို့ဒီပြပကကားတင်သွင်းမှုကိုစစ်ကောင်စီကယာယီရဆိုင်းလိုက်တာကြောင့်ဝယ်လိုအားနဲ့ဒီကားဈေးတွေတက်လာတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်စစ်တကအာဏာသိမ်းပြီးနောက်ပိုင်းမတည်မငြိမ်အခြေအနေတွေကြောင့်စီးပွားရေးအပေါ်ရိုက်ခတ်မှုတွေကြုံလာရချိန်မှာကားဈေးကွက်မှာလည်းတက်ရောက်မှုတွေရှိလာတာပါမြန်မာနိုင်ငံကားဈေးကွက်နောက်ဆုံးအခြေအနေကိုတော့လုပ်ငန်းရှင်တချို့ကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကတင်ပြပေးမှာဖြစ်ပါတယ်
။ဟုတ်ကဲ့ပြီးခဲ့တဲ့တောက်ကြနေအောက်တိုဘာ၁ရက်နေ့ကစပြီးအသက်ဝင်တဲ့ဒီရဆိုင်မှုကိုကုံသွေးဦးစီဌာနကပြီးခဲ့တဲ့လကုန်စက်တင်ဘာ30မှာထုတ်ချိန်မတိုင်ခင်ကကားစည်းကွက်ဆက်လှုပ်လာပုံကို Farmer Auto Showroom ကအုပ်ချုပ်မှုဒါရိုက်တာဒေါက်တာဆွထွန်းက
လွန်ခဲ့တဲ့နှစ်ပတ်လောက်တည်းရပါတော့ကားတင်သွင်းမှုတွေကန့်သတ်မယ်ဆိုပြီးတော့သတင်းထွက်လာပါခေါ်ရဟာလားဆိုတော့တရားဝင်ကြေညာကြတော့ဒီပြီးခဲ့တဲ့ရက်ပိုင်းမှာထွက်တာပါနော်ကြိုတင်ပြီးတော့နော်နေတာတော့မရှိပါဘူး။အဲတော့လက်ရှိနေတာအပြီးရဲ့နှစ်ပတ်တည်းကတော့ဒီကားဝယ်ယူမှုတော့ပုံပြီးမြင့်တက်လာတယ်။ဒါဆိုရင်ကားတင်သွင်းမှုပြိမယ်။ကားတက်တဲ့နေရာမှာလည်းဒိုးချင်းတင်သွင်းမယ်ဟောနောက်ကားရောင်းစင်တာနဲ့ဒီကား brand new car showroom ကြီးတင်သွင်းမှုအားလုံးကိုကန့်သတ်မယ်။နောက်အချိန်ကာလကလည်းဒီလောက်ကြီးကန့်သတ်မယ်မရှိဘူးနော်။အားကြောင့်ပြီးခဲ့တဲ့ဒီနှစ်ပတ်လောက်ကစပြီးတော့မှကားစီးတွေတက်လာတယ်။ကားဝယ်ယူမှုကတော့ပုံပြီးမြင့်တက်လာတယ်။နောက်ကားတင်သွင်းမှုကန့်သတ်တာအကြောင်းတစ်ခုလည်းတော့မဟုတ်ဘူး။ကျွန်တော်ဒေါ်လာကိုသုံးပြရတဲ့အတွက်ကြောင့်မလို့ဒေါ်လာစီးတက်တဲ့ဟာကြောက်လည်းပါတာပေါ့နော်အဲ့တော့ဒါတော့ကားမျိုးစားလိုက်ပြီး100ရင်းတော့နေပြီး50ရင်းတော့ဒီတက်သွားတယ်ဒီလိုကန့်သတ်လိုက်တဲ့အတွက်ကြောင့်မလို့တော့ဒီဘက်မှာတော့ဒီကားနဲ့ပတ်သက်ပြီးလုပ်ငန်းလုပ်နေတဲ့ကားရှိုးရုံးတို့ကားရောင်းစင်တာတွေတော့ကတော့ခက်ခဲဖြစ်တာပေါ့နော်သူကဖွင့်ဖို့အတွက်ကလည်းသူကနံပါတ်1ကနားမတယ်မနေရမှားတယ်စောက်ဦးစောက်ရတယ်ဝန်ထမ်းတွေခန့်ရတာရှိတယ်ပေါ့နော်အဲ့တို့တော့ကတော့ဆက်ပြီးတော့မှလုပ်ငန်းဆောင်ရွက်ဖို့အတွက်တော့ခက်ခဲရှိတယ
်ဒီနေရာမှာဘာကြောင့်အခုလိုကားဝယ်လိုအားများဈေးစတက်လာပုံကိုလဲမြန်မာ Trade Center ကားအယောင်စင်တာကအုပ်ချုပ်မှု Director ဒေါက်တာကျော်ကျော်အောင်က
ဝယ်လိုက်တဲ့ဆိုရင်ဟာနှစ်ချက်ပေါ့တစ်ချက်ကတော့ဒီကားလိုက်ဆိုတင်သွင်းခွင့်ကြီးရန်လာလိုက်တယ်ဆိုတဲ့အပေါ်မှာတော့လူကြီးကဝယ်ကြတယ်ပေါ့နော်နောက်တစ်ခုကတော့လေဦးကြီးအပြောင်းလဲကများတဲ့အခါကျတော့ဥယျာဉ်ပြီးတော့လေ ဝယ်တဲ့လူတွေရှိကြတာပေါ့နော်ဟိုဒီအပိုင်းကတော့ဒီအယောင်ပိတ်ရတဲ့အနေအထားလောက်ဒီကိုဖြစ်တဲ့ဝယ်လူအားများတော့လေတော်တော်များများဆိုရင်လည်းအခုဂုံတလောက်ညီပါတော်ဖြစ်သွားတာပေါ့နော်ရောင်းမှုလေအဲဟိုဝယ်ရောင်းနေမှုပဲနဲ့အီဗီလေးကဟိုကနှစ်ပြီးတော့ဒီလိုင်းလေးဝယ်ကြရင်အခုဒီဆက်လေးလေးဆိုရင်ရှိတဲ့ခါလေးတွေအကုန်မရှိတော့ဘူးကညရောင်းပြီးသွားပြီပေါ့နော်မာတီဘူးဆိုလည်းကျွန်တော်တို့ကုန်သွားပြီအခု online ဝင်းမှာပါတဲ့ပစ္စည်းနဲ့ဒီအလောက်လောက်ပဲရှိတယ်အင်းကျန်တဲ့ကားလေးတွေဆိုလည်းဒီတော်တော်များကုန်တလောက်ဖြစ်သွားတာပေါ့နော်အရင်ဈေးသက်တော်တွေ 20-30% လောက်တော့တက်သွားတယ်ခင်ဗျဟိုဥပမာဆိုလို့ရှိရင်ကျွန်တော်တို့မာတီဘူးဆိုရင်ရင်တော့ကျွန်တော်တို့900ဆုံးဆုံးလောက်ရောင်းကြတယ်ဒါပေမဲ့အခုကျတော့980-600အဲ့ဒီလောက်ဖြစ်သွားတယ်ပေါ့နော်ဟိုတကယ်ဖြစ်တင်းတဲ့ဒီငွေကြီးပြောင်းလဲသွားတာက900,000,000တော့ပြောင်းလဲသွားပြီမြေကြီးတန်းဒီကားတန်ဘူကတော့ 20-30% လောက်တော့တက်ကြပါတ
ယ်။ဒါအပြင်လက်ရှိခက်ခဲပုံများလာဖို့နဲ့ရှေ့ဆက်စုံရပုံကိုလည်းတရုတ်ကားတွေကိုအဓိကရောင်းတဲ့ကားရှိုးရူးမ်ကိုဥဆောင်လုပ်သူ Yongnyu Automobile Company Limited ရဲ့ဥက္ကဋ္ဌမြန်မာနိုင်ငံ Automotive အသင်းရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးအောင်ဝင်းကလည်း
ဒေါ်လာဒီတားတက်ပြီးတော့ကျွန်တော်တို့ဒီကားဆက်တာမှာလည်းဒီတော်တော်အခက်အခဲတွေ့တာပေါ့နော်ဘယ်လိုအခက်အခဲတွေ့လဲဆိုတော့အကြီးနဲ့ရောင်းထားတဲ့ကမ္ဘာဝင်တွေမှာလက်ထက်မှာရှိနေပြီးတော့ပြန်ပို့ဖို့လဲနော်အဲအခက်အခဲကြုံရတာပေါ့နော်အဲ့လိုပဲဒီအစ်စ်ထပ်သွင်းမှုကြောင့်လည်းအဲ့ဒီဒေါ်လာတွေဝယ်ဖို့ကနည်းနည်းခက်နေတာပေါ့နော်ကျွန်တော်တို့ကလက်သလုံးမှာတော့ကျွန်တော်တို့လက်ကျန်ကားတွေရောင်းကြဖို့ပဲရှိတာပေါ့နော်ဒါပေမဲ့ကြာကြာပိတ်ထားလို့တော့မရဘူးပေါ့နော်ဘာလို့လဲကျွန်တော်တို့တန်းမြာလူကြီးက350ရှိတော့ဒီမော်တော်ယာဉ်သုံးဆက်မှုကလည်းများတယ်ပေါ့နော်ပိတ်ထားရင်တော့နောက်ကအကျိုးသက်အနေနဲ့ကားသေးတာတက်လာတာချက်မှာပေါ့နော်ပိုးကိုယ်လုံးကလည်းပေါ့
ဒါပေမဲ့အရင်နဲ့ရှင်ရင်ဖြည့်စရာဖြည့်တွင်းမှာတက်ဆင်မှုအတွက်တင်သွင်းနိုင်ပုံကိုတော့ဒေါက်တာစိုးထွန်းက
သူကလူစီးကားတွေကိုတော့အဓိကအကန့်တက်တာပေါ့နော်လုပ်ငန်းသုံးကားနဲ့ဘတ်ကားတွေတော့မပါဘူးပေါ့နော်အစီအစဉ်လုပ်ငန်းသုံးကားတွေနေနေရတော့ထိခိုက်မှုမရှိဘူးပေါ့နော်။နောက်တစ်ချက်အရကျွန်တော်ကလက်ရှိနေသားမှာတော့ဒီကားတက်ဈေးကွက်မှာတော့ဒီပြည်တွင်းမှာထောက်ထုတ်တက်ဆင်တဲ့ SKD ခေါ်တာ semi lockdown ခေါ်တဲ့ကားတွေကတော့ဈေးကွက်95,000ခန့်တော့ရရှိလာတာပေါ့နော်။အခုမှဆို Suzuki တို့ဟာမျိုးပေါ့နော်။နောက်ကဒီ Honda တို့ဟာမျိုး။နောက်ဒီတရုတ်ကားအများစုပေါ့နော်။ Suzuki တို့ General တရုတ်ကားတွေဒါတွေကတော့ဆက်ပြီးတော့မှလုပ်တင်သွင်းဝင်ရမယ်။ဆက်ပြီး SKD လုပ်ခွင့်ရမယ်။
အခုလိုကားတင်သွင်းတာရက်ဆိုင်လိုက်ပြီးမှတခြားတင်သွင်းကုန်တချို့လည်းရက်ဆိုင်လာမှာကိုစိုးရိမ်ကြီးမှုတွေရှိလာတယ်လို့သုံးသပ်သူတွေကပြောနေကြပါတယ်ခင်ဗျာ
ကိုဝင်းမင်းဆက်သွယ်မေးမြန်းတင်ပြခဲ့တာပါခင်ဗျာအခုတခါတော့ဒီနိုင်ငံတကာသတင်းလွှာတွေကိုစက်တိုက်တင်ဆက်သွားပေါင်းဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေထိန်းချုပ်လိုက်တာနဲ့အတူဒီနိုင်ငံတကာအတိုင်းဝန်ဘက်ကလည်းအာဖဂန်အစိုးရဌာနတွေကိုငွေကြေးထောက်ပံ့တာတွေရက်ဆိုင်လိုက်ပါတယ်တာလီဘန်တို့ကတော့ဒီတရုတ်ဘက်ကအထောက်ပံ့ရာရေးပန်ကြားလာပြီးဒီကိစ္စကိုဒေသတွင်းကျွမ်းကျင်သူတွေကစိုးရိမ်နေကြတဲ့အကြောင်းရှနက်စ်နဖီရဲ့သတင်းဆောင်မကိုမတ်တင်ကြီးထက်ကပြောပြမှာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံကိုအော်ဂုလာနှောင်းပိုင်းတို့ကသိမ်းပိုက်အုပ်ချုပ်နေတဲ့တာလီဘန်တို့ဘန်ဒါရဲ့အချက်တဲနဲ့ရင်ဆိုင်နေရပါတယ်ပြည်ပမှာထားတဲ့အရန်ငွေကြေးထိန်းချုပ်ခရရပြီးနိုင်ငံတကာအထောက်ပံ့တွေလည်းမရှိတာကြောင့်တရုတ်ဘက်ကအကူအညီရဖို့တာလီဘန်တို့ကြိုးစားနေကြတာပါ။အမေရိကန်ခြေဆိုင်ပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ RAND Corporation ကတမ်မတီဟက်ကအခုလိုပြောပါတယ်
။ Certainly they can gain economic assistance and financial aid from China.
တရုတ်ဘက်ကဆိုပြထားတဲ့စီမံကိန်းတချို့ကိုအာဖဂန်နစ္စတန်ဘက်ကလိုက်နာပြီးပူးပေါင်းဆောင်ရမယ်ဆိုရင်တော့တရုတ်ဘက်ကငွေကြေးထောက်ပံ့မှုနဲ့စီးပွားရေးဆိုင်ရာထောက်ကူတွေရနိုင်တာသိကြပါတယ်။မကောင်းတဲ့အချက်ကတော့တရုတ်ဘက်ကအာဖဂန်နစ္စတန်ရဲ့ဆုံးဖြတ်ဆောင်ရွက်ချက်တွေမှာပိုပြီးတော့ဩဇာတက်ရောက်လာတာပြီးပိုပြီးထိန်းချုပ်နိုင်ရေးရည်မှန်းထားတာဖြစ်ပါတယ်။အာဖဂန်နစ္စတန်အတွင်းမှာဖြန့်ကျက်လာပြီးတရုတ်ဘက်ကိုစိတ်ဝင်ထိုးပေါက်နိုင်ရည်ရှိတဲ့တကြွလှရှားသူတွေဓမ္မမော်ရင်လဲစန့်ကျင်ပုံကန်သူတွေအရင်းနဲ့ထူးထူးပြန့်ပတ်သက်လာနိုင်ပါတယ်။
တရုတ်ဘက်ကတော့ဒေတာရင်းမှာပိုပြီးဩဇာခိုင်မာရေးကြိုးစားနေတာပါအမေရိကန်ဒေါ်လာတန်းထောင်ချီသုံးမဲ့ CPEC လို့ခေါ်တဲ့တရုတ်ပါကစ္စတန်စီးပွားရေးဇင်းကြံစီမံကိန်းမှာတာလီဘန်ကိုထည့်သွင်းနိုင်ရေးအတွက်ဆွေးနွေးနေကြောင်းပါကစ္စတန်ကလက်တလောကြေညာထားပါတယ်ဥရောပဒေတာရင်းတရုတ်ဘက်ကစီးပွားရေးနဲ့နိုင်ငံရေးဩဇာလွှမ်းမိုးမှုချက်ထွင်ရေးရည်မှန်းတဲ့တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းမှာပါဝင်တဲ့ CPEC စီမံကိန်းမှာအခြေခံအဆောက်အုံစီမံကိန်းတွေအများအပြားပါဝင်ပါတယ်။အမေရိကန်ခြေဆိုင်ပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ RAND Corporation ကတမ်မတီဟက်ကအခုလိုဆက်ပြောပါတယ်
။ China's hope is that by expanding its CPEC projects
CPEC in Afghanistan and Myanmar to chelaye Afghanistan twin siwa yi tinyin mu thauk ku phit sin nai bi thu thi phin ga lo tiyaw ye naw pai pi nei ma patana phit si de Afghan ye nangay ye ma tinyin mu le ko le shwat chan nai mu tiyaw ga myon len tha ba de
Afghan ye tayan sa ta jwe wa mu ko le tiyaw ga sait win sa ni chang jwan chin tu ri ga pyo ba de Taliban ဘက်ကဒါရီကိုပေးနိုင်ရင်တရုတ်ကစိတ်ဝင်စားလိမ့်မယ်လို့ပြောပါတယ်။ Washington မှာရှိတဲ့အရှေ့လဲပိုင်းရေးရာ Institute ကမာဗင်ဝိန်ဘွန်းကအခုလို့ပြောပါတယ်
။ That could open up opportunities
here. တရုတ်အတွက်မဟာဗျူဟာမြောက်တန်ဖိုးရှိစေနိုင်တဲ့တပ်ထူတွေကိုတူးဖော်ခွင့်ရစေနိုင်တဲ့အခွင့်အလမ်းပွင့်သွားနိုင်ပါတယ်
။ Afghanistan မှာ American dollar 1 trillion ကျော်တန်ဖိုးရှိတဲ့မတူဖို့ရသေးတဲ့တွင်းထွက်တည်ရန်စာတတွေရှိတယ်လို့လည်းယူဆထားကြပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံရဲ့အခြေအနေတွေကိုမတ်တင်ဂီထိုက်ပြောပြခဲ့တာပါခင်ဗျာအခုတခါတော့အမေရိကန်ဘက်ကလည်းကြည့်ရအောင်ပါယူရေရှားအဖွဲ့ဖောင်ဒေးရှင်းကအသစ်ထုတ်ပြန်လိုက်တဲ့စစ်တမ်းတွေအရဒီအမေရိကန်အများစုဟာတန်တမာဆက်ဆံရေးကိုပုံမြင်ကျင်ကြပြီးတော့အမေရိကန်တပ်တွေကဘာအနှံ့မှာရှော့ချတာကိုမြင်ကျင်ကြတယ်လို့ပြောပါတယ်အာဖဂန်မှာအမေရိကန်ကအနှစ်20ကြာစစ်ပွဲကိုဆင်နွှဲတာကိုအဆုံးသတ်ခဲ့တဲ့ပြီးရနောက်မှာအခုလိုလူအများကြီးပါဝင်တဲ့စစ်တမ်းကိုကောက်ယူခဲ့တာဖြစ်ပါတယ်စင်တီစိန်သတင်းပေးပို့ထားတာကိုကိုငင်းညံကတင်ပြมาဖြစ်ပါတယ
်အနှစ်20ကြာမှာအာဖဂန်ကနေအမေရိကန်တပ်တွေဆုတ်ခွာပြီးတဲ့နောက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအဆက်မပြတ်စစ်ပွဲတွေတိုက်တဲ့ခေတ်ကနေအဆက်မပြတ်တန်တမန်ဆက်ဆံရေးခေတ်ကိုအာရုံပြောင်းခဲ့ပြီလို့ကုလသမဂ္ဂမှာပြောခဲ့ပါတယ်။တနိုင်ငံလုံးကအမေရိကန်မဲဆန္ဒရှင် 2000 ကိုကောက်ယူထားတဲ့စစ်တမ်းအရအမေရိကန်အများစုကဒါကိုသဘောတူပါတယ်။ယူရေရှားအဖွဲ့ဖောင်ဒေးရှင်းကကောက်ယူခဲ့တဲ့စစ်တမ်းထဲမှာအများစုကအမေရိကန်တပ်တွေပြည်ပမှာအခြေစိုက်တာကိုလျှော့စေချင်ပြီးတော့ပြည်ပလုံခြုံရေးကိရီတွေကိုလည်းလျှော့စေချင်တာပါ။တစ်ချိန်တည်းမှာပဲ58ရာခိုင်နှုန်းကအမေရိကန်တန်တမန်ဆက်ဆံရေးကိုတိုးစေချင်ပါတယ်။Caroline Gray ကဒီစစ်တမ်းကိုဥဆောင်ကောက်ယူခဲ့တဲ့သူတေတီပါ
We found that
60 Tomorrow တွေ့ခဲ့တာကတော့62ရာခိုင်နှုန်းလောက်ကအမေရိကန်အတွက်အကြီးမားဆုံးသင်ကန်းစာဟာနိုင်ငံတည်ဆောက်ရေးလုပ်ငန်းတွေကိုအမေရိကန်အနေနဲ့မလုပ်သင့်ဘူး။နောက်ပြီးတော့အမေရိကန်တက်တွေကိုအရေးကြီးတဲ့အကျိုးစီးပွားထိခိုက်မှသာအန္တရာယ်ချဆေးလွတ်သင့်တယ်ဆိုတာပါပဲ
။စစ်တမ်းထဲကအသက်18ကနေ29နှစ်အရွယ်လူငယ်မဲဆန္ဒရှင်တွေထဲမှာတော့80ရာခိုင်နှုန်းကအမေရိကန်နိုင်ငံအတိုက်ခိုက်ခံရတာမဟုတ်ဘူးဆိုရင်ပြည်ပစစ်စင်ရေးတွေအတွက်အမေရိကန်သမ္မတကလွှတ်တော်ရဲ့အတည်ပြုချက်ကိုရယူသင့်တယ်လို့ယုံကြည်ကြပါတယ်။ Caroline Gray ကပဲ
65% of younger Americans want to revive a nuclear negotiation
အမေရိကန်လူငယ်65ရာခိုင်နှုန်းကအီရန်နဲ့နျူကလ িয়ার ရေးညှိနှိုင်းတာတွေပြန်ဆစီချင်ပါတယ်။အရှိအာရှမှာတိုးတက်လာတဲ့တရုတ်ကိုရင်ဆိုင်ဖို့စီရေးအရအမေရိကန်တိုးချဲ့လာတဲ့အပေါ်မှာသူတို့ကတန်တရားပိုရှိလာတယ်လို့အများစုကဒီအမေရိကန်ကာကွယ်ရေးအသုံးစိတ်ကိုလျှော့စေချင်တာပါ။ဒါကြောင့်သူတို့ဟာလူကြီးတွေနဲ့နှိုင်းရှင်ရင်ကမ္ဘာစင်ခေါ်မှုတွေကိုဖြေရှင်းဖို့အမေရိကန်စစ်တပ်နဲ့အဲ့ဒီအပေါ်မှီခိုတာကိုလျှော့ချင်တာပါပဲ
။စစ်တမ်းအရာတရုတ်နဲ့ရုရှားကိုဘလို့အကောင်းဆုံးချင်းကပ်မလဲဆိုတဲ့အပေါ်အမေရိကန်တွေသဘောထားကွဲနေပါတယ်။တကယ်လို့တရုတ်ကတိုင်ဝမ်ကိုကျူးကျော်ခဲ့ရင်အမေရိကန်တွေဘာလို့တင့်တယ်လဲဆိုတာမသေးကြဘူးလို့40ရာခိုင်နှုန်းလောက်ကပြောပါတယ်။ဒါကလည်းအမေရိကန်နိုင်ငံသားရေးမူဝါဒခေါင်းဆောင်တွေအကြားပါတီနှစ်ရက်လုံးဘုံသဘောတူညီချက်ရထားတာနဲ့ဆန့်ကျင်နေပုံရတယ်လို့ Atlantic Council ကလေ့လာသူ Christopher Kaluba ကပြောပါတယ
် I think in the security realm Washington DC as you well know is obsessed with China as
လူကြုံရေးကန်တာမှာတော့အမေရိကန်ကထိုးတက်လာတဲ့တရုတ်ကိုရှင်းပြန်ပြည့်ပြည့်မြင်ဆိုရင်းနေတာပါသမ္မတကိုယ်တိုင်ကလည်းအင်အားကြီးနိုင်ငံတွေပြိုင်ဆိုင်တဲ့ခေတ်ကိုရောက်ပြီလို့မကြာခဏပြောဆိုပါတယ်ဒီမိုကရေစီနဲ့အာဏာရှင်ပြောင်းရတဲ့ခေတ်ပါတရုတ်လိုအာဏာရှင်နိုင်ငံကရင်းမြစ်တွေအများကြီးရှိပြီးတော့ရှင်းလင်းတဲ့စီစဉ်တဲ့ကဘာကြီးကိုရွေချက်ရှိရှိစိုးမိုးဖို့လှုပ်လာတာကတကယ်စိုးရိမ်စရာကောင်းတဲ့ကိစ္စလည်းဖြစ်ပါတယ
်။လူသားချင်းစာနာမှုအကူအညီတွေတဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ COVID-19 ကပ်ရောဂါကူညီရေးလိုကိစ္စတွေဟာလူကြိုက်အများဆုံးနိုင်ငံတကာကူညီထောက်ပံ့ရေးကိစ္စတွေဖြစ်ပြီးတော့စီရေးအကူအညီနဲ့လက်နက်ရောင်းဖို့ကိစ္စတွေကတော့လူကြိုက်အ ਨੇ ဆုံးကိစ္စတွေဖြစ်တယ်လို့စစ်တမ်းကတွေးရှိထားပါတယ်ခင်ဗျာ။
ကိုညဉ့်ညံပြောပြခဲ့တာပါခင်ဗျာအခုတခါလဲဒီအမေရိကန်နိုင်ငံနဲ့ကဘာကြီးဂျာကဆက်ဆံရေးအခြေအနေကိုပြောပြခြင်းပါလေအမေရိကန်ပြည်ထောင်စုဟာကိုဗစ်ကာကွယ်ဆေးလှူဒန်းတဲ့ကမ္ဘာဥဆောင်နိုင်ငံတစ်ခုဖြစ်ပြီးကိုဗစ်ထိန်းချုပ်နိုင်ရေးအတွက်ကိုဒီကမ္ဘာနိုင်ငံတချို့ကိုကာကွယ်ဆေးတန်း1100ပေးဖို့လှူဒန်းမယ်လို့ကတိပြုထားပါတယ် ဒါပေမဲ့အခုချိန်ထိတော့15ရာခိုင်နှုန်းလောက်သာပေးပို့နိုင်သေးတဲ့အကြောင်း VOA ရဲ့အင်ပီရိုသတင်းတောက်ပက်စီဝီတာကူဆွာရာရဲ့သတင်းလွှာကိုပြောပြခြင်းပါတယ်ဗျာ။အမေရိကန်မှာဆေးတလုံးထိုးပြီးတိုင်းပြည်ပမှာ3လုံးထိုးနိုင်အောင်ကာကွယ်ဆေးလှူဒန်းသွားရေးကသမ္မတဂျိုးဘိုင်ဒန်ရဲ့ကတိဖြစ်ပါတယ်။
The United States is buying another half billion doses of Pfizer.
ဝင်နေလေလက်ရှိနိုင်ငံတွေကိုပေးပို့လှူဒါန်းမှု Pfizer ကောက်ကွယ်ဆေးနောက်ထပ်3,500ကိုအမေရိကန်ကဝယ်ယူနေပါတယ်။ရှင်းနေတဲ့ကြမ်းဒီ3,500ကိုတင်ပို့ပေးသွားမှာပါ။ဒါနဲ့ဆိုရင်တော့ကောက်ကွယ်ဆေးတန်း1,100ကျော်သွားပါပြီ
။ကောက်ကွယ်ဆေးတန်း1,100လှူဒါန်းမယ်လို့အမေရိကန်ကကတိပြုထားပေမဲ့လက်တွေ့မှာအဲ့ဒီပမာဏရဲ့15ရာခိုင်နှုန်းဖြစ်တဲ့182တန်းလောက်သာပေးပို့နိုင်သေးတယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။ဒီနှစ်ကုန်ပိုင်းကျရင်နောက်ထပ်တန်း200ပေးပို့နိုင်လိမ့်မယ်လို့အင်ဗျူတော်ကပြောပါတယ်။နောက်ထပ်ကြံမဲ့တန်း800ကို2022ခုစက်တင်ဘာလကျရင်အပြီးပေးပို့ဖို့ရည်မှန်းထားတာပါ။ Krishna Udaya Kumar ဟာ Juke Global Health Innovation Center ရဲ့ Director ဖြစ်ပါတယ်။
The claim about being the arsenal of vaccines for the world
ကဘာမှာကာကွယ်ဆေးတွေဒီလောက်အမြောက်အများပေးမဲ့အစီအစဉ်ကတကယ်ကိုကြီးကျယ်ပါတယ်။လက်တွေ့အကောင့်တွေဖော်နိုင်ရင်အရန်ကောင်းပါတယ်ဂရီဘေးယုံတက်တဲ့နေတော့မလုံလောက်ပါဘူးအဲ့ဒီတော့ဒီကာကွယ်ဆေးဘယ်လိုရနိုင်မယ်ဘယ်လိုဖြန့်ဖြူးမယ်ဆိုတဲ့အကြောင်းပြောကြတဲ့အခါဘယ်သူကကာကွယ်ဆေးတကယ်ရနိုင်တယ်လဲဆိုတဲ့ဖြစ်စဉ်တစ်ခုလုံးကိုခြုံကြည့်ဖို့လိုမယ်ထင်ပါတယ
်တကယ်တော့ကမ္ဘာမှာကာကွယ်ဆေးထိုးပြီးတဲ့သူတွေရဲ့80ရာခိုင်နှုန်းဟာချမ်းသာတဲ့နိုင်ငံတွေမှာဖြစ်ပြီးဝင်ဝင်နေတဲ့နိုင်ငံတွေမှာတော့ကာကွယ်ဆေးရတာ1ရာခိုင်နှုန်းအောက်မှာသာရှိပါတယ်အချက်လက်တွေသူသေသနာပြုထားတဲ့ Air Affinity Company ရဲ့အဆိုအရအမေရိကန်ပြည်ထိန်ဥရောပသမဂ္ဂကနေဒါနဲ့တရုတ်နိုင်ငံတွေမှာကိုဗစ်ကာကွယ်ဆေးတွေပို့ရှံနေပါတယ်ကာကွယ်ဆေးအပြည့်ထိုးထားတဲ့သူတွေအတွက်နောက်ထပ်စွမ်းအားဖြင့်ကာကွယ်ဆေးထိုးကြဖို့တိုက်တွန်းနေတာတော့စက်တင်ဘာလကုန်ပိုင်းအထိအဲ့ဒီနိုင်ငံတွေမှာကာကွယ်ဆေးတန်း680ပို့ရှံနေတာပါ Rovil Silverman ဟာOxfam America အဖွဲ့ရဲ့အကြီးအကဲမန်နေဂျာဖြစ်ပါတယ်
You now have a situation we have rich countries
လက်ရှိအခြေအနေကချမ်းသာတဲ့နိုင်ငံတွေမှာသူတို့ဖြစ်စေခြင်းတဲ့အတိုင်းဆေးသုံးကြိမ်ထိုးခိုင်းနေပါတယ်။တစ်ဖက်မှာဘယ်လိုအန္တရာယ်ရှိလာသလဲဆိုတော့ကမ္ဘာနိုင်ငံအတော်များများအတွက်ထဲမတွက်ကြတာရဲ့နောက်တစ်ခုကဆေးတွေကိုအပြည့်အဝအသုံးမချနိုင်တာရဲ့ဖြစ်နေပါတယ်။ချမ်းသာတဲ့နိုင်ငံတွေမှာကာကွယ်ဆေးတန်ပေါင်းများစွာအလဟတ်သက်ဖြစ်ကုန်တာတွေ့ရပါတယ်။ဆေးရဲ့သက်တမ်းမကုန်ခင်မှာမသုံးမဲထားရလို့ပါလို့သူကပြောသွားတာပါ။ကာကွယ်ဆေးလှူဒန်းတင်ပို့တာကိုအမေရိကန်အနေနဲ့တိုးမြှင့်လှုပ်ဆောင်ဖို့နဲ့ကာကွယ်ဆေးနည်းပညာတွေကိုပို့ပြီးလွှဲပြောင်းပေးသင့်တယ်လို့အကြံပြုတာတွေရှိပါတယ်။ Gate Elder ဟာနေစီမကြဆရာဝန်များအဖွဲ့ကအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ
်။ Biden could use his powers to force companies like
တမရဘိုင်ဒန်အနေနဲ့သူ့ဩဇာအရှိန်အဝါကိုသုံးပြီး Pfizer နဲ့ Moderna ကုမ္ပဏီတွေကသူတို့ရဲ့ကာကွယ်ဆေးနည်းပညာအတတ်ပညာတွေကိုတခြားနိုင်ငံတွေစီမျှဝေပေးဖို့တွန်းအားပေးသင့်ပါတယ်။တောင်အာဖရိကမှာဆိုရင်နည်းပညာလွှဲပြောင်းပေးနိုင်မဲ့ mRNA လိုဟာမျိုးကို WHO အဖွဲ့ကတည်ထောင်ထားပြီးပါပြီ။ဒါပေမဲ့ Pfizer နဲ့ Moderna ကပူးပေါင်းကူညီတာမျိုးမရှိသလိုသူတို့နည်းပညာတွေလွှဲပြောင်းပေးတာလည်းမရှိပါဘူး
။ Affinity Data Company ရဲ့စီးရင်တွေအရကမ္ဘာပေါ်မှာလာစဉ်ကိုဗစ်ကာကွယ်ဆေးတန်း1500ထုတ်နေပါတယ်။ကမ္ဘာမှာလူပေါင်းတန်း6000ကျော်ထိုးပြီးချိန်မှာကျန်တဲ့သူတွေထိုးပေးနိုင်အောင်ကာကွယ်ဆေးတန်း5000ရဖို့ WHO အဖွဲ့ကညွှန်မှန်းထားပါတယ်။ဒီညွှန်မှန်းချက်အတိုင်းလာပိုင်းအတွင်းအောင်မြင်အောင်အကောင့်ထဲပို့နိုင်ဖို့ကတော့ချမ်းသာတဲ့နိုင်ငံတွေကကာကွယ်ဆေးဖြန့်ချိမှုတွေထိန်းချုပ်မှုတွေကိုဖြေလျှော့ပေးမှသာလက်တွေ့ဖြစ်လာနိုင်မှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။အမေရိကန်ရဲ့ကာကွယ်ဆေးတွေကိုလိုအပ်နေတဲ့အခြားနိုင်ငံတွေစီဖြန့်ဝေပေးဖို့အတွက်တိုက်တွန်းနေကြတဲ့အကြောင်းကိုနားဆင်ခဲ့ရတာပါ။ VOA ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါလေ။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါလေဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွေ့ဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 62 Channel 123 တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American သံကအခုထုတ်လွှင့်ပေးနေတဲ့တင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 12133လိုင်းနိုမီတာ40 kHz 9413လိုင်းနိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1509ကပါကျွန်တော်တို့စက်တိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့တို့အတန်အစီအစဉ်နဲ့အတူစနေညသကဝိုင်းဆွေးနွေးခန်းတင်ဆက်တဲ့အခါမှာတော့
ကျွန်တော်လှုပ်လာတဲ့တခြားကျွန်တော်တွေ့ကြုံရတာကသူတို့ဒေးလီမန်နေဂျာပဲဖြစ်ဖြစ်သူတို့ရဲ့ရှပ်တွေကုတ်ဝန်းတွေကပဲဖြစ်ဖြစ်ကျွန်တော်တို့ကိုအမြဲတမ်းစောင့်ကြည့်နေတယ်ဆိုတော့သူတို့ကတော့သူတို့ရဲ့ policy အတိုင်းပေါ့ဒါကို fix လုပ်လို့တဲ့ချိန်မှာကျွန်တော်တို့ကလည်းဒါကိုရင်ဆိုင်ရတာပဲ
မကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်အခုတော့ဒီမြန်မာနိုင်ငံဒေသအသီးသီးမှာကြုံတွေ့ရင်ဆိုင်နေရတဲ့လူအခွင့်အရေးချိုးဖောက်ခံရမှုအခြေအနေတွေအကြောင်းကိုစူးစီးတင်ဆက်ထားတဲ့ Frontier မြန်မာအဖွဲ့သားတွေရဲ့ဒုအတန်အစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုတန်ပတ်စံ podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Hero တဲ့ကတင်ဆက်တာဖြစ်ပါတယ်စကိုင်းတိုင်းအတွင်းမှာပြိပခတွေကဆက်လက်ဖြစ်ပွားနေသေးပါဒိုတန်နဲ့စကားပြောဖြစ်ခဲ့တဲ့အဲဒီကဒေသခံတချို့ကတော့စစ်တပ်ရဲ့အကြမ်းဖက်တဲ့ရန်ကိုကြောက်ပြီးတော်ရဲတင်းချောင်ရင်အကူအညီမဲ့နေကြပါတယ
်ကျွာထဲမှာအုံငနဲ့ပောက်ကွဲတန်ကြားလိုက်တာနဲ့ကိုစိုးစိုးတို့အထုပ်ပိုးတွေပြင်ပြီးတောထဲကိုချွတ်ဖို့ပြင်ရပါတော့တယ်။မကြခင်ကျွာထဲကိုစစ်သားတွေဝင်လာပြီးစစ်စေးမေးမြန်းနေတာကြောင့်သူကတခြားဒေသခံတွေပါကျွာထဲမှာမနေရဲကြတော့ပါဘူး။စက်တင်ဘာလပထမပတ်ကဒီပင်းရင်းမျိုးနဲ့မလှမ်းမကမ်းကျွာဒီရွာမှာကျွာချိတ်လန်ကိုစစ်ကားဖျက်မှောင်းနေချိန်ဘုံပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီလိုပောက်ကွဲမှုအပြီးမှာစစ်တိုက်ဆိုသလိုတနက်နဲ့စစ်သားတွေကပစ်ခတ်တာကြောင့်ကိုယ်စော်စော်လိုရွာရဲနေသူတွေဟာတောထဲကိုပြေးပုန်းကြရပါတယ်
။ဘယ်ဖွဲ့စည်းရလောက်ကြာဆိုမျိုးလဲ။အဲဒီကောင်တက်မပြီးပေါ့ဗျာ။ဒီနေ့မီးရတဲ့ကျွန်တော်တို့ရွာတွေကြောက်တာပေါ့။အလုံးစုံအဲ့ဒီဘုံနေရာတွေကွဲလိုက်ပြီးပြုတ်ပြချင်းကြတော့တို့ကလည်းလက်နဲ့တက်တာပေါ့။အဲ့လိုဒါထိရွာထိကားတိနေပေါ့နော်။အဲ့နေလေးကိုတော့ဆော့။တို့လည်းပြစ်တယ်။အဲ့လိုပြစ်တဲ့ခါကျတော့ရွာထဲလူလည်းမနေရဲဘူး။အကုန်လုံးကလည်းပြစ်တဲ့လူကြီးရောလူငယ်ရောပေါ့နော်။ရှောင်းမယ်ရှောင်းမယ်ပြီးတော့အကုန်လုံးထတ်တင်းရှောင်းမယ်တဲ့လူငယ်တွေကတော့နောက်ရက်လောက်အထိကိုပြန်မလာဘူး။
အာနာသိမ်းပြီးနောက်ပိုင်းသူတို့တွေတောထဲကိုအခုလိုရှောင်ပုန်းနေရတာ၅ချိန်ထက်မနည်းရှိပြီဖြစ်ပါတယ်။မက်လာတတိယဘက်အတွင်ကသူတို့ရွာအနီးမှာရဲနှူးဦးတည်ဆုံခဲ့စဉ်ကလည်းတနေ့ရဲရင်အား၁၀၀လောက်ကလာရောက်တက်ဆွဲခဲ့ပြီးဒေသခံ၆ဦးကိုဖမ်းဆီးခေါ်ဆောင်က၅ရက်ကြာမှပြန်လွတ်ခဲ့ပါတယ်။ဒါအပြင်ကဏီကျေးရွာမှာချွတ်မပြေးပဲကြန့်ရှိခဲ့တဲ့ရွာသားတွေကိုရိုင်းနှက်နှိမ့်ဆက်တာတွေရှိတယ်လို့သတင်းတွေပြန့်နှံ့နေပါတယ်။အဲ့ဒီအဖြစ်အပျက်တွေဖြစ်ပြီးတဲ့နောက်မှာတော့ရွာရဲကိုစစ်သားတွေဝင်လာတော့မဲ့အရေးအယောင်မြင်တာနဲ့ပဲတရွာလုံးကြီးပါရှောင်ပြေးရတော့တယ်လို့ဆိုပါရယ်။စကိုင်းတိုင်းဟာစည်ရေးပြင်းထန်တဲ့ဒဲမှာပါဝင်ပြီးအထက်ချင်းတွင်ဒေသတွေအလောင်းတော်ကတဘာနယ်တဝိုင်းနဲ့ဒီပင်းရင်နဲ့စကိုင်းကချင်နယ်ဇက်တွေမြောင်းချောင်းဦးစားတဲ့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ PDF တွေအပြန်အလှန်ပစ်ခတ်မှုဖြစ်ပွားလေးရှိပါရယ်။စကိုင်းတိုင်းရဲ့38မြို့နယ်မှာ10မြို့နယ်ထဲမှာလည်းလက်နက်ကင်တော်လှန်ရေးပြုလုပ်နေကြတာဖြစ်ပါရယ်။စကားတွေမိုင်းဆွဲခံရတာပျောက်ကြားစနစ်နဲ့တိုက်ခိုက်ခံရတာတွေရှိပြီးဆိုရင်အထည်အနီးနားပတ်ဝန်းကျင်ရွာတွေကရွာသူရွာသားတွေဟာထွက်ပြေးတိမ်းရှောင်ကြရပါတော့ရဲ့
ကိုယ်ကတော့ကျမမပြောက်ဘူးဆိုပြီးအရန်လူတွေကုန်ထွက်ကြပေါ့ကျမကလေးကတလာဒါလေးဆိုတော့လေမျိုးလေးရလဲပွားပွားလေးကြာနေတော့ဖျားမှာဆိုတော့မထွက်ဘူးအဲ့နဲ့သူကဝင်လာကြပြီးတော့အင်ရှင်တို့အင်ရှင်တို့နဲ့ဆိုင်ကဲမှတ်သီးနဲ့လူမရောက်လောက်နေမှာပေါ့အဲ့နဲ့ကျမကလည်းမထူးနဲ့မထူးဘဲနဲ့သူတို့မြင်တော့အမြင်တော့ကျမလည်းဒီခေတ်ကလေဘက်ကိုထွက်လာတော့
ပလဲမြို့နယ်အတွင်းကရွာတွေကိုရှာဖွေစဉ်မှာမိခင်တအူကသူကြုံတွေ့ခဲ့ရတဲ့ဖြစ်စဉ်ကိုပြန်ပြောပြတာဖြစ်ပါတယ်စစ်သားတွေအင်ရှိရောက်လာချိန်မှာအသက်ခံရမှာကြောက်လန့်ပြီးဖက်နှက်တောင်မစည်းနိုင်တော့ပဲမိုးရည်ရဲခလေးချီပြီးထွက်ပြေးခဲ့တာဖြစ်ပါတယ်
ရွာတွေကထွက်မသွားခင်သူ့အိမ်ကိုလည်းမှွေနှောက်ရှာဖွေသွားတယ်လို့ပြန်ပြောပြပါတယ်။ပန်းဆက်ရွာနားမှာနေထိုင်တဲ့သူတို့ကတော့သူ့အနေနဲ့ခဏခဏပြေးရတာများတဲ့အပြင်သူ့ရွာမှာမနေရတာကြောင့်တခြားမှာအိမ်ငှားနေတယ်လို့ဆိုပါတယ်
။အေးကျွန်တော်တို့နဲ့တစ်ဆက်ကမ်းရွာပန်းဆက်ဖြစ်နေရောလေ။အဲ့ဒီမှာစစ်တပ်ကထိုင်ထားတာကြောင့်တနက်တည်းကသူတို့တိုင်းတိုင်းနဲ့ဆိုတော့လူကြီးတွေကလည်းကြောက်နေပြီးတော့ညတိုင်းအိမ်မရဖြစ်တာလေ။အေဂျင့်တွေကကြောက်နေကြပါလို့မျိုးပေါ့။ဒီတော့ဒါဆိုတတိယမြောက်ပြေးရအောင်။ဘာလို့လဲဆိုရင်3လလောက်လို့ရှိပြ။အဲ့တော့လေတော့နေလို့ရတယ်မနှခါရှိတော့ကျွန်တော်တို့တော့ဒီတော့တော့ရဲမှာလုံးလုံးနေတယ်။သူတဲလေးမှာတော့ခုကန်နေနေရဆိုတော့လေနှောက်တုံးတော့အရှင်မကြည့်တော့လို့မဟုတ်ကြည့်နောက်ဆုံးတော့အဲအကူတွေကလည်းဒီလိုကြောင်းနေရအောင်ဆိုတော့လေအိမ်ကြီးငါးပြီးနေဖြစ်သွားလို့ပ
ါ။တချို့ဒေသခံတွေဟာစစ်တပ်ကလက်နက်ကန်ခုကန်သူတွေကိုစတင်ချိန်မုံကလေးကတော်ရဲနေလာရတာအခုဆိုလာနေချီကြနေပါပြီ။အဲ့ဒီထဲမှာဒေါ်သင်းသင်းတို့မိသားစုလည်းပါပါတယ်။၃နှစ်အရွယ်သမီးလေးနဲ့၆နှစ်အရွယ်သားလေးတို့ကိုခေါ်လာပြီးဧပြီလကလေးကအခုထိတော်ရဲမှာဖြစ်တယ်လို့နေထိုင်နေတယ်လို့ယင်ဖွင့်လာပါတယ
်။သမီးလေးကလည်းဟိုအပြူလည်းမဖြစ်သေးကလေးလည်းမဟုတ်သဘောစကားလေးဆိုအဲသူများတပြင်းတဲနေပါလေးထားမှလည်းဆိုယောက်ျားလေးတွေလည်းအဲ့လိုရှောင်းပုံးပုံးနေရတာတွေပေါ်တော့ကြတော့အဲ့နွားဆောင်လေးတစ်ခုအဲ့လိုနွားဆောင်လေးထဲမှာမိသားစုလေးယောက်ပြအေးရတာပဲ။ဘောရောင်းနေရင်လည်းအဆင်ပြေမှာမဟုတ်လို့တော်ရဲနေတာပဲစိတ်လုံးပါတယ်ဆိုပြီးတော့ကလေးအန်ဒီရဲ့တွေရောကိုတော့ကိုတောင်းနေဆိုတော့ဟိုဝါဖြစ်တယ်ဆိုတော့တော်ရဲပဲစိတ်တုံးတုံးချပြီးနေလိုက်တော့တာဒီအေဂျင်မှပဲပြန်နေတော့မယ်ကိုအတွက်ကြောက်တာတယ်ကိုသားသမီးလေးတွေရှေ့ရေးပြီးဆိုတော့လက်နက်ချင်းပစ္စည်းချင်းလည်းမတူတော့ကြတော့ကိုသမီးလေးရှေ့တယ်ဆွဲသွားလဲကိုကလိုက်လို့ရှိရင်ကိုနောက်တစ်ဆစ်ပဲအသက်တစ်ခုထပ်ပါမှဆိုတော့အဲ့အလေးတွေနဲ့ပဲနေရတော့တာပဲ
ရွှေ့ပြောင်နေထိုင်ရသူတွေဟာတောင်ကြချောင်းရီကိုချိုးတော်ထွက်ဟင်းသီးဟင်းရွက်တွေချက်ပြုတ်စားတော့လာတာငါးလနီးပါးရှိပြီဖြစ်ပါတယ်။အကာမရှိရဲ့နွားဆောင်တဲထဲမှာနေရတယ်လို့ကျမရဲ့အပေါ်ပါသွားဖို့အင်းသာလည်းမရှိဘူးလို့ဆိုပါတယ်။တိုက်ပွဲတွေခဏခဏဖြစ်ပွားနေရဲ့ကဏီမျိုးနဲ့ချင်းတွင်းမြစ်အရှိတ်ဘက်ကံကရွာတွေရွာမှာနေထိုင်တဲ့ဦးဝင်းကလည်းတော်ထဲမှာရှောင်ပုံးနေရတာကာလကြာလာတာနဲ့အမျှခက်ခဲလာတယ်လို့ဆိုပါတယ်။သူက
ကျွန်တော်ကိုဗစ်တုန်းကလည်းကျွန်တော်ကားတွေပါရဟိုမထွက်ရဘူးလေ။မထွက်ရတော့ဆန်းနိုင်ဆန်လို့ဒီလိုတော့ပြတ်တာပေါ့ဗျာလို့လက်ရှိမှာတော့ဲမှာတော့ဒီလိုတော့ဆောက်တော့ဒဲလေးတွေဆောက်ထားတာလေးတွေကြီးရံတချို့ကကျတော့ကျွန်တော်တစ်ပင်ရိတ်မှာငုပါလေးနေနေဆွဲပြီးနေရတာပေါ့ဗျာမညဆိုရင်ပြန်လာလို့မဟုတ်ဘူးဗျာမညဆိုခိုင်းနေရတာပဲတချို့တော့တိရလည်းမလုံးလူကလည်းများတော့အဲ့လိုများဘူးပေါ့ကျွန်တော်မျိုးကြီးဆိုရင်ခလီနေထလာဟွာတော့ပဲရှိသေးတယ်ဆယ်ရက်လောက်ပဲရှိသေးတယ်ခလီဆိုတော့ခလီနေနေနေဆိုပူဆိုတော့ပေါ့ကျွန်တော်တို့ဒီမှာဟွာရှင်လို့ပါလို့တော်ရဲမှာဆိုချင်းလို့ပါလို့ကြောက်ရတယ်လေပြီးတော့တဲကျွန်တော်ကမိုးကတားကောင်းတာလေခုဆိုနှစ်ညလင်းနှစ်ညရှိပြီဆက်ရောတာဆိုတော့တားအေးအပါနဲ့အဆိုးနေတာပေါ့ဗျာဆန်းလိုက်တာလေတောက်ပတ်နိုင်ရင်ရကြင်တာပေါ့ဗျာ
ကဘာကူလာသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ UN OCHA ရဲ့ထုတ်ပြန်ချက်အရစကိုင်းတိုင်းဒေသကြီးမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေဟာစိန်ခေါ်မှုများစွာရှိနေတယ်လို့ဆိုပါတယ်စကိုင်းတိုင်းအတွင်းမှာစက်တင်ဘာလ4ရက်နေ့ကအိုးအိမ်စွန့်ခွာထွက်ပြေးရသူခံမှန်းကြီး4000ခွဲဟာလည်းမူလနေထိုင်ရာကိုပြန်လည်ရောက်ရှိခဲ့တယ်လို့យေတာထားပါတယ်။လူသားချင်းစာနာမှုလုပ်ငန်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဟာနေရွှေ့ပြောင်းလာသူတွေကိုအကူအညီနဲ့အကာအကွယ်ပေးရေးကိုပေးအပ်ဖို့ကြိုးစားနေပြီးတွားလာရင်းနဲ့အခြားစိန်ခေါ်မှုတွေကြောင့်အကူအညီပေးရေးအစီအစဉ်ကိုခက်ခက်ခဲခဲဆောင်ရွက်နေရတယ်လို့ဖော်ပြထားပါတယ်။စစ်ဘေးရှောင်စီရင်ကိုကောက်ခံတာမျိုးမရှိတဲ့အတွက်စကိုင်းတိုင်းအတွင်းကစစ်ပေးရှောင်ဦးရေဘလောက်ရှိလဲဆိုတာတော့မသိရပါဘူး။စကိုင်းတိုင်းလိုပဲတိုက်ပွဲတွေကြောင့်ချင်း၊ကချင်း၊ကယား၊ကရင်၊မွန်နဲ့တနင်္သာရီတိုင်းဒေသကြီးကလူဦးရေ2,000ကျော်ဟာလဲအိုးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့ UN OCHA ရဲ့စီးရင်အရသိရပါဗျ။စစ်ရှောင်ထောက်ပံ့ရေးလုပ်နေသူတို့အုပ်နဲ့ဒို့အတန်ကစကားပြောပြခဲ့ပါဗျ
။စစ်ပေးရှောင်ကိုလူရင်လဲပဲမလူရင်မလူတဲ့အချိန်မှာဖမ်းဆီးခံရတဲ့အနေအထားလည်းရှိရတယ်။လူရှင်ရောအမှုခံတဲ့သူဆိုတော့ပေါ့။ဒီတနေရာနဲ့တနေရာကျွန်တော်တို့ပစ္စည်းတွေဆယ်တဲ့နေရာမှာအချို့ကားတွေကမတင်ကျင်ကြတာတွေလည်းရှိတယ်ပေါ့ဒါစပေးရှောင်းနေအတွက်ပစ္စည်းတွေဆိုတော့အကယ်၍များဒီပစ္စည်းတွေကိုမိသွားခဲ့ရင်တွေ့သွားခဲ့ရင်စစ်စစ်တွေ့သွားခဲ့ရင်ဖမ်းခရမှာလားပေါ့အဲ့လိုမျိုးတွေလည်းစိုးရင်စိတ်ကြီးနေတယ်အဖြစ်နေကြတာပေါ့ဒီစပေးရှောင်းအတွက်အဓိကကစေဝါပေါ့ဗျာဥမာစေဝါကဒီဖြားတာနာတယ်ခလေးတွေဟိုတင်းပေါ့ကျားလို့နားလို့မို့စီးပွားလေးတွေကုညီပေးပါအောင်ပေါ့ဒီလိုမှကုညီတောင်းနေပေါ့ဒီနေ့ကုညီတောင်းတာကို3-4ရက်နေလာကုညီပေးနေတာမျိုးလို့ရှိတယ်။အဲလိုဆိုတော့သူတို့က ကျလန်းမပိတ်ပြီးတော့မှအဲ့လိုမျိုးစစ်တမ်းစီးတာတွေအဲ့သေးဝိုင်းတွင်ယူဆောင်သွားတာမျိုးတွေပစ္စည်းတွေယူဆောင်တဲ့ရှိတဲ့အတွက်ကြောင့်လို့နောက်လေးကြံ့ကြံ့လာတော့အဲ့လိုမျိုးတွေရှိတယ်။ကိုတော့အင်တာနက်လိုင်းကဆက်သွယ်တာရှိရလေ။ခုကြအင်တာနက်လိုင်းမှာဒိုးတွေတော့ဒီလိုမျိုးဒိုးရမှာဒီလိုလိုဖြစ်နေရဲအကူအညီပေးပါအောင်ဆိုတော့မလွယ်ဘူးတဲ့ပေါ့ပါ။ဒီလိုမျိုးအင်တာနက်လိုင်းဖြစ်လိုက်တဲ့အတွက်ကြောင့်လို့အကူအညီပေးနိုင်လို့ဆိုတော့သူတို့ရဲ့ဒေတာကရွာလေးတွေပေါ့ဗျာ။အဲ့လိုချက်တည်းမသိတော့အဲ့ဒါလည်းတော်တော်ခက်ခဲတဲ့အနေထားစိန်ခေါ်မှုပဲ
လက်ရှိအချိန်မှာတော့စက်ကောင်စီနဲ့စီရေးတင်းမဒေတာ25ခုကိုအင်တာနက်လိုင်းဖြတ်တောက်ချပြီးအဲ့ဒီအထက်မှာသခိုင်းတိုင်းဒေတာကြီးကရင်းမပင်အရာတော်ကနီပလဲရေဦးတစဲဘူးတလင်တို့ပါဝင်ပါတယ်စစ်ပေရှောင်းနေတဲ့မှာအင်ကိုပြန်လိုက်တော်ရဲပြေပုံလိုက်မလုချင်တော့တာကြောင့်ပြည်သူအောင်ပွဲရတဲ့အချိန်တော်ရဲပဲနေမယ်လို့ဆုံးဖြတ်လိုက်သူတွေလည်းရှိပါတယ်စကန်းကနေရဆွန့်ခွာနေရသူမိခင်တဦးဖြစ်တဲ့ဒေါ်သင်းသင်းကတော့တည်ငြိမ်အေဂျင့်နဲ့အချိန်အမြန်ဆုံးရောက်စေချင်နေပါတယ်
။လူများရွာတွေလည်းအလွန်ကြီးရင်းကြီးရဆစိတ်မချဘူးလို့ကြားတော့အဲ့ဒါအဲ့လိုမျိုးဆိုတော့ပြည်စီကျင်လာပြီးရွာလေးကဟိုကတော့တဲ့နေလက်ဆနဲ့ဆိုတော့ပြန်နေလို့ကအဆင်မပြေသေးဘူးဆိုတော့နေတာကတော့ပြန်နေကျင်လာပြီပဲ။ငင်းငင်းငန်းငန်းဖြစ်စေကျင်လာပြီ။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒေါ်တန်ဖွဲ့သားတွေကပြောလင်းပါတယ်။လုံခြုံရေးချင်တွေကြောင့်ဆောင်းမတွင်ပါဝင်သူတွေရဲ့အမိကိုပြောင်းလဲအသုံးပြုထားပါတယ်။ဒေါ်တန်တန်လှည့်အစီအစဉ်ကိုဒေါ်တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Foundation Hero တွေကပြန်ဆက်တာဖြစ်ပါတယ်။ဒို့တန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။မြန်မာနိုင်ငံတွင်ဒေသအသီးသီးမှာရင်ဆိုင်ကြုံတွေ့နေရတဲ့လူအခွင့်အရေးချိုးဖောက်ခံနေရတဲ့အခြေအနေတွေကိုစူးစီးတင်ဆက်ထားတဲ့ဒို့တန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ရဲ့အစီအစဉ်ထုတ်လွှင့်မှုတွေကို Internet website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကျွန်တော်တို့ထုတ်လွှင့်ပေးသမျှသတင်းတွေပတ်စင်ကန်တာတွေနဲ့ဗီဒီယိုဖိုင်တွေကိုလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတခါတော့စနေညစကဝိုင်းတင်ဆက်ဖို့အချိန်ရောက်ပါပြီအမေရိကန်ပြည်ထောင်စုမှာရွှေပြောင်းအခြေချသူမြန်မာတွေအတော်များများလှုပ်ကင်နေကြတဲ့ဆူရှီလုပ်ငန်းဟာအကျိုးအမြတ်လည်းများသလိုတစ်ဖက်မှာလည်းရင်ဆိုင်ရတဲ့ခက်ခဲတွေရှိတယ်လို့အောင်မြင်နေတဲ့ဆူရှီလုပ်ငန်းရှင်တူကပြောပါတယ်။ဆူရှီလုပ်ငန်းရှင်ဖြစ်တဲ့ပူးကျန်လန်ခုတ်ကိုမန်ရင်ချင်းနိုင်ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
။မင်္ဂလာပါရှင
့်။မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ရှင့်။အခုဒီအမေရိကန်ပြည်ထောင်စုတက်နက်စီပြည်နယ်မှာဟိုပြီးခဲ့တဲ့သတင်းပတ်ကဒီဆူရှီလုပ်ငန်းလုပ်ကင်နေတဲ့ချင်းတိုင်းသားတူကနေပြီးတော့သူလုပ်တဲ့ဒီ food market ပေါ့နော်။အဲ့ဒီဆိုင်မှာသူကနေပြီးတော့ဒီဟိုပါတော့ပြစ်ခတ်မှုဖြစ်ခဲ့တယ်ပေါ့လေအဲ့ဒီမှာသူအဲ့ဒီရဝန်ထမ်းတွေကိုလည်းသူပြစ်ခဲ့တယ်လို့အဲ့ဒီမှာတယောက်တည်တယ်နောက်တော်တော်ဟိုပါတော့ဟိုတချို့တွေလည်းထင်ရရကြတယ်ပေါ့နော်နောက်သူကိုယ်တိုင်ကကြတော့သူ့ကိုယ်သူပြစ်တတ်သွားတယ်ပေါ့လေသူဆိုတော့ဒီလိုဖြစ်ရကကိုခုတို့လိုဒီဆူရှီလုပ်ငန်းလုပ်ကင်နေတဲ့အမေရိကန်ပြည်ထောင်စုမှာရှိတဲ့ဒီမြန်မာနဲ့တိုင်းရင်းသားတွေပေါ့လေအဲ့ဒါတွေရဲ့ဒီဆူရှီလုပ်ငန်းကိုဘလို့ရိုက်ခတ်မှုတွေရှိလဲရှင်နောက်ဆက်တွဲအနေနဲ့
ဟုတ်ကဲ့အဲဒါနဲ့ပတ်သက်ပြီးမှကျွန်တော်ပြမအူဆုံးအနေနဲ့ပေါ့နော်ဒီသနစီမှာပြေဆုံးသွားခဲ့တဲ့ကျွန်တော်တို့ညီလေးပေါ့နော်အာကိုအိုက်ထန်းနဲ့ပတ်သက်ပြီးမှဟောသူဒီလိုမျိုးဖြစ်သွားတာကိုကျွန်တော်အနေနဲ့အဲပြန်ပြီးမှကြားရတဲ့ချိန်မှာเนาะတွေ့ရတဲ့ချိန်မှာတရင်တွေကနေပြန်ပြီးတွေ့ရတဲ့ချိန်မှာကျွန်တော်ကလုံးဝအဲစိတ်မကောင်းဘူးအယံဝမ်းနေတယ်အဲပြီးတော့သူ့ရဲ့ကြံရစ်တဲ့မိသားစုတွေနဲ့အတူထပ်တူထပ်မြဝမ်းနေတယ်ဆိုတဲ့စကားကိုကျွန်တော်ပြောချင်တယ်ပြီးတော့သူနဲ့အတူပဲအဲဒီအဲ food market မှာသူတို့အဲ pick up မှုမှာတည်ဆုံသွားတဲ့အဲသူတယောက်ရဲ့သူ့ရဲ့မိသားစုရဲ့တိခိုက်တန်ရာရသွားတဲ့အဲသူတယောက်ချင်းစီတိုင်းအတွက်လည်းကျွန်တော်မကောင်းဘူးသူတို့မိသားစုတဲ့ဆိုင်အတီးတီးနဲ့အတူကျွန်တော်အတူကိုကပေါ့နော်ထပ်တူထပ်မြခံစားရတယ်ဆိုတဲ့အကြောင်းကျွန်တော်ပရမဥစ္စာပြောလို့ရတယ်။နောက်ပြီးတော့ခုနအမအင်ဂျင်နီယာမေးသွားတဲ့အဲတန်ပြောသွားတဲ့အတိုင်းပဲပေါ့နော်ဒီဒီလူဖြစ်တဲ့ case ကနေပြီးမှကျွန်တော်တို့မြန်မာအဲဆူရှီအဲဈေးကွက်ဈေးပွားကြီးတစ်ခုမှကျွန်တော်တို့ကတော်တော်များများထိခိုက်သွားနိုင်တဲ့အခြေအနေတွေလည်းရှိနိုင်တယ်ခရရိုက်သွားနိုင်တဲ့အခြေအနေတွေလည်းရှိတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးမှကျွန်တော်တို့ပြောရမယ်ဆိုရင်တော့ ဟိုသူ့ရဲ့အရင်းမြစ်ဒီလိုဖြစ်ရတဲ့အကြောင်းကြီးအရင်းမြစ်ကိုကျွန်တော်တို့ဒီစီစုရှိအစီပွားရေးလောကအမှာဝင်နေတဲ့သူတွေကအတိတ်ကကျွန်တော်တို့အဖြေရှာဖို့တော့လိုအမယ်လို့ကျွန်တော်မျောလင်းလေပေါ့နော
်ဒီဖြစ်ရတဲ့ပတ်သက်လို့ဆူရှီလောကမှာပြောနေကြတဲ့တိတ်တစ်ခုကလည်းခွဲခြားမှုပေါ့နော်ခွဲခြားဆက်ဆံခံရတယ်ဆိုတော့စစကအဲ့လိုအမြင်နေတဲ့အဲရှိနေတဲ့ခါကြတော့ဒီအားနဲ့ပတ်သက်လို့ကိုခုရဲ့အမြင်ရောဘယ်လိုရှိလဲရှင
်ကျွန်တော်ရဲ့ဆူရှီတွေ့ကြုံဖက်တန်းလာခဲ့တဲ့ကိုနှစ်တာကာလအတွင်းပေါ့နော်အခုလက်ရှိကျွန်တော်အမေရိကန်နေရောက်တဲ့အချိန်ကစပြီးမှကျွန်တော်ကမိသားစုရှိပွားရေးဆူရှီလုပ်ငန်းတစ်ခုအနေနဲ့ franchise ယူထားတာကိုကျွန်တော်အကိုကပထမဆုံးဒီအဆူရှီဖရန်ချိုက်လုပ်ငန်းကိုသူကလည်းစလုပ်ခဲ့တယ်နယူးယောက်မှာပေါ့နော်အဲ့လိုနဲ့ကျွန်တော်တို့လည်းကျွန်တော်အကိုအားဖြင့်သူ့ရဲ့ဆိုင်မှာကျွန်တော်တို့မိသားစုလုပ်ငန်းအနေနဲ့ကျွန်တော်လည်းလုပ်ခဲ့တယ်ပေါ့နော်လုပ်လာရင်းကနေမှကျွန်တော်ကိုရှင်ရှင်ကျွန်တော်ကဆူရှီလုပ်တဲ့လုပ်တက်တန်းကကျွန်တော်ရဲ့တက်တန်းက6နှစ်ဖြစ်နေပြီလက်ရှိကျွန်တော်ကတော့sushi hashup အနေနဲ့ကျွန်တော်တို့ဒီထိုးစာအိုကလာဟိုမာမှာကျွန်တော်လုပ်နေတယ် Tokyo Garden ပေါ့နော်ကျွန်တော်တို့ဆိုင်ရအဲ့မှာကျွန်တော် hashup အနေနဲ့ကျွန်တော်လုပ်နေတယ်ဆိုတော့ကျွန်တော်ဖြစ်တန်းလာတဲ့ဒီအတွက်ကျွန်တော်ပြောမှဆိုရင်ခုနပြဿနာကြီးကဒီ food market မှာရှိတဲ့ franchise ယူတဲ့ contractor ဒီနဲ့ပတ်သက်ပြီးမှဖြစ်တဲ့ပြဿနာအဲ့ဒါမှာကျွန်တော်တို့ဘယ်လိုလဲဆိုတော့ကျွန်တော်တို့ဆော့ပြောသွားတော့ပြောသွားတယ်လို့ပဲဒီ food market မှာကျွန်တော်တို့ကရောက်လာပြီဆိုတော့အဲဖူမားကက်ကနေကျွန်တော်တို့ food market အောက်မှာကျွန်တော်တို့ပါရှိလာလဲဆိုတော့ကျွန်တော်တို့က daily department ဆိုတာရှိတယ်ဆိုတော့ကျွန်တော်တို့စားသုံးကုန်လုပ်ငန်းနဲ့ပတ်သက်သမျှအားလုံးက daily ရဲ့အောက်မှာရှိတယ်ဆိုတော့ daily အောက်မှာရှိတဲ့တော့ daily ဒီမှာရှိတဲ့ daily manager တွေ supervisor တွေနော် cook မ cook သူဆိုတာရှိတယ်အဲ့ဒါလေးတွေကနေအဲ့ဒီဟာတွေက service ကျွန်တော်တို့ကိုဆိုတာအဲဗာလဲဆိုတော့ကျွန်တော်ကျွန်တော်တို့ကိုသူကနေမှဘာလဲအဲထိမ့်ချုပ်ထားတာပေါ့နော်ကျွန်တော်တို့ကိုသူကနေမှအဲစီမံကွက်ကဲထားတာပေါ့နော်စီမံကွက်ကဲနေတာပေါ့ဆိုတော့အဲ့ဒီမှာဘာဖြစ်လာလဲဆိုတော့ကျွန်တော်ရဲ့တွေ့ကြုံရအဲကျွန်တော်တို့မိသားစုကဒီဆူရှိလုပ်ငန်းထဲမှာလဲကျွန်တော်လုပ်လာတဲ့အဲတခြားကျွန်တော်တွေ့ကြုံရတာကသူတို့ဒီ daily manager တွေကနေ daily manager ပဲဖြစ်ဖြစ်သူတို့ရဲ့အဲ chef တွေ cook one တွေကပဲဖြစ်ဖြစ်ကျွန်တော်တို့ကိုအများနဲ့အဲဆောင်ကြည့်နေတယ်ဆိုတော့သူတို့ကတော့သူတို့ရဲ့ policy အတိုင်းပေါ့သူတို့လည်းဝင်ထားနေပဲဒါပေမဲ့ဝင်ထားနေဆိုမဲ့သူတို့ကခုနကျွန်တော်ပြောရလို့ used to ဖြစ်နေတဲ့ချိန်မှာဒါကို fix ပြုလုပ်လို့တဲ့ချိန်မှာကျွန်တော်တို့ကလည်းဒါကိုရင်ဆိုင်ရတာပဲအဲရင်ဆိုင်ရတော့ okay ကျွန်တော်တို့ဒီမှာပြဿနာပါလဲဆိုတော့ခွန်တယောက်နဲ့တယောက် relationship social relationship လို့ခေါ်တယ်လို့ပြီးရင် communicate ပေါ့နော်သူတို့နဲ့ကျွန်တော်တို့ communicate လုပ်တဲ့နေရာမှာဘာလို့လဲဆိုတော့ကျွန်တော်အနေနဲ့ကျွန်တော်ဒါကိုကျွန်တော်တို့ဘယ်လိုရင်ဆိုင်လဲကျွန်တော်ဘယ်လိုဖြေရှင်းလဲဆိုတော့โอเคดาลีดิโกดิโลลุบไปบ่เนาะโลပြောလို့ဆိုရင်โอเคကျွန်တော်လုပ်ပါမယ်တကယ်လို့များကျွန်တော်မလုပ်နိုင်ခဲ့ဘူးသူတို့မလုပ်နိုင်ခဲ့တာသူတို့တွေ့လို့ရှင်တယ်โอเคကျွန်တော်တို့ရဲ့အားနဲ့ချက်ကြောင့်ဒီလိုဖြစ်သွားတဲ့အတွက်ဒီအတွက်ကျွန်တော်ကအကောင်းဆုံးစူးစမ်းပါမယ်ကျွန်တော်တို့အလို့သမားအစ်စ်ဒီကျွန်တော်ခေါ်ထားတဲ့ Suzuki Chef ဒီ Helper တွေကလည်းသူတို့အစ်စ်ဒီဆိုတော့သူတို့နားမလည်သေးတဲ့ချိန်မှလေးဒီလိုမျိုးလေးတွေဖြစ်သွားတဲ့အတွက်ကျွန်တော်တို့တောင်းပန်ပါတယ် apologize လုပ်ဖို့ဆိုတဲ့ဟာကိုပေါ့เนาะကျွန်တော်တို့ကကျွန်တော်ဆိုင်ပဲဒီ market ထဲမှာရှိတဲ့ sushi franchise ယူထားတဲ့ဆိုင်လေးကကျွန်တော်ဆိုင်ပဲကျွန်တော်ဟာပဲသူတို့ကဘာကြောင့်ကျွန်တော်တို့ကိုရှာရှည်ရတယ်လဲကျွန်တော်တို့အုပ်ချုပ်နေရတယ်လဲဆိုတဲ့ကျွန်တော်တို့ကဒီ concept ချက်ကြီးကရှိလာတယ်ဗောနော်ခုနသူတို့ကြက်မှတ်ထားတဲ့အရာနဲ့ကျွန်တော်တို့ကသွားပြီးကြီးတဲ့ချိန်မှာသူတို့ကမခံမရနိုင်ဖြစ်သွားတယ်ဗောနော်ခံပြင်းတယ်ဒေါ်လာထွက်တယ်ပြင်တိမ်ငယ်စိတ်တွေလည်းရှိလာတယ်ဟုတ်အော်တိုမက်တစ်ဝင်လာကျွန်တော်တို့ဝင်လာတတ်တယ်ကျွန်တော်တို့အဲ့လိုပြောလာတဲ့အချိန်မှာဒီဆိုင်ကကိုယ်ဆိုင်ပဲလေကျွန်တော်တို့ဆိုင်ပဲလေဘာကြောင့်ဒီလိုမျိုးကျွန်တော်တို့အရန်ကြီးကိုကြက်မက်နေရတယ်လဲကွန်ပလင်းတက်နေရတယ်လဲဆိုတဲ့ခံစားချက်တင်ငယ်ဆက်ကကျွန်တော်တို့ကအထူးသဖြင့်ကျွန်တော်တို့မြန်မာပြည်ကနေရွှေ့ပြောင်းနေထိုင်လာတဲ့သူကနိုင်ငံတကာမှာရောက်လာတဲ့အချိန်မှာအော်တိုဘာလဲဆိုအလိုလိုနေဒီတင်ငယ်ဆက်ကခံစားတဲ့စိတ်ကကျွန်တော်ဖြစ်လာကြတာပေါ့နော်အချို့တရအရာရောက်ဝင်လေ
ဟုတ်ကဲ့အဲ့ဒီမှာတစ်ဖက်မှာကြာတော့လေဒီလိုအဲ့လို food market မှာရှိတဲ့ကိုနေတတူဝိုင်းရင်ဆိုင်နေရတဲ့ဒီ manager တွေကနေပြီးတော့ကိုယ်တမင်တသက်ဖိအားပေးတာမျိုးဟိုတမင်တသက်လှုပ်တာမျိုးဆိုတဲ့အခြေအနေမျိုးရောကြုံရတာလားရှင
်တမင်တသက်လှုပ်တယ်ဆိုတဲ့တဘောကဆော့ဆော့ကကျွန်တော်ပြောခဲ့တယ်လို့ပဲဒီ food market အခုထဲမှာကျွန်တော်တို့ franchise ယူပြီးဆိုတာနဲ့အထူးသဖြင့်ကျွန်တော်တို့ရဲ့ဒီ sushi အဲပ ပစ္စည်းတွေပေါ့နော်ဆိုရှိကုန်ကြမ်းတွေပဲဖြစ်ဖြစ်ပေါ့နော်အဲ့ဒါတွေအားလုံးကကျွန်တော်တို့ကခူလာဆိုတာရှိတယ်နော်အဲ့ဒါကျွန်တော်တို့ကဒီကုန်ပစ္စည်းလေးတွေကိုကျွန်တော်ကတူလောင်ထားတဲ့နေရာရှိတယ်ပေါ့နော်ဒါခူလာပေါ့နော်နောက်တစ်ခုက mini filter sorry super filter ဆိုတာရှိတယ် super filter ကြတော့ကျွန်တော်တို့ကဒီငါးတွေအဲ့ဒါ casting ငါးစင်းတွေတူလောင်တဲ့နေရာတစ်ခုရှိတယ်ဆိုတော့အဲ့ဒီတူလောင်တဲ့နေရာကသူတို့ store ရဲ့ပစ္စည်းတွေရောကျွန်တော်တို့ရဲ့ sushi နဲ့ပတ်သက် sushi department ကပစ္စည်းတွေရောအဲ့ဒါမှရှိတယ်အဲကူလာထဲမှာလည်းအဲ့လိုပဲအတူတကွာတုံးနေကြတာဒီကူလာထဲမှာနေတနေရာထဲမှာအဲ့ဒါမှတော့သူတို့ဖွဲထားတာသူ rap လေးတွေရှိတယ်သူတို့ rap လေးတွေရှိတယ်ပေါ့နော်အဲ့ဒါလေး compartment လေးတွေရှိတယ်ဆိုတော့အဲ့မှာထားတာဒါပေမဲ့အဲ့ဒီမှာသူတို့ကနေမှသူတို့လူတွေလည်းအဲ့ဒီက cook 1 cook 2 chef တွေလေးတွေ manager တွေလည်းအဲ့ထဲမှာဟိုထက်သွားလာပြီးမှသူတို့ပစ္စည်းတွေကိုယူကြရင်းနဲ့ကျွန်တော်တို့အထားတူလေးတွေလိုအပ်တာလေးတွေရှိတယ်ပြီးတော့ခါတွေကြာရင်ကျွန်တော်တို့ကပါလဲဆိုတော့ date လေးတွေလွန်သွားတာလည်းရှိတတ်တယ်ဆိုတော့ကျွန်တော်တို့ food safety နဲ့ပတ်သက်ပြီးမှကျွန်တော်တို့ကသတ်မှတ်ထားတဲ့သူတို့ date လေးတွေရှိတယ်ပေါ့နော်အဲ့ဒါသူတို့ရဲ့အဲ့ဒီ date လေးတွေကိုလည်းကျွန်တော်တို့ကလွန်သွားတာလည်းရှိတယ်ဒါကျွန်တော်တို့ကိုယ်တိုင်ခံစားခဲ့ရတာကျွန်တော်ပြောတဲ့ sushi ဖက်ကို sushi ရောင်းအားတက်ဖို့အတွက် sushi ဘူးထွက်ဖို့အတွက်ကိုကျွန်တော်အာယုံဆိုင်တဲ့ချိန်မှာကျွန်တော်တို့ကဒီဖက်ကဒီ food safety နဲ့ပတ်သက်ပြီးမှဒီအားနည်းချက်လေးတွေရှိတယ်သူတို့လည်းဒါကိုသွားတွေ့တယ်ဆိုတော့ကျွန်တော်တို့ကသွားတွေ့တဲ့ချိန်မှာသူတို့ကတော့တွေ့ရင်ကျွန်တော်တို့ဒီလိုမှလုပ်ဖို့အတွက်ကျွန်တော်တို့အတဏ္ဍသူတို့ပြောနေမှာပဲကျွန်တော်ဒါလေးဒီမှာကျွန်တော်တို့ကနည်းနည်းလေးကျွန်တော်တို့ဖက်ကလည်းအယူဆိုင်ချင်းချင်းဖို့လိုတယ
်ဆိုတော့အခုဒီ sushi လုပ်ငန်းကိုဝင်ရောက်လုပ်ကင်တာပေါ့နော်အဲ့လိုမျိုး contractor တွေအနေနဲ့လုပ်ကင်တဲ့အခါမှာဒီလုပ်ငန်းခွင်မှာဟိုဒီလိုဟာမျိုးတွေနဲ့ပတ်သက်လာရှင်အကာအကွယ်ပေးနိုင်တဲ့အခြေအနေပေါ့နော်အဲ့ဒါမျိုးရောရှိတာရှင
်အော်ဒီဟာကျွန်တော်တို့ကိုဒီလိုဖြစ်နေတဲ့ပြဿနာကိုကာကွယ်ပေးနိုင်တဲ့ဥပဒေရှိတယ်လမ်းကြောင်းရှိတယ်ဆိုတော့ကျွန်တော်တို့ကနေဘယ်လိုလုပ်လဲဆိုတော့ကျွန်တော်အနေနဲ့ဘယ်လိုမြင်လဲဆိုတော့ဒီ daily manager အဲဒီ food market က store manager ပဲဖြစ်ဖြစ်အဲ daily manager ပဲဖြစ် supervisor ပဲဖြစ် supervisor ပဲဖြစ်ဖြစ်ဒီ cook 1 cook 2တွေပဲဖြစ်ဖြစ်ပေါ့เนาะကျွန်တော်တို့ကိုသူတို့ကနေ food safety ဥပဒေနဲ့အငည်ကျွန်တော်တို့ကိုတည်ပြေးလို့ရတယ်စောင့်ကြည့်လို့ရတယ်အပြစ်ပေးလို့ရတယ်အဲ့ဒါကိုဒါကိုလက်ခံနိုင်တယ်ဒါပေမဲ့လက်ခံလို့ရတယ်ဒါကဒါကပြဿနာမရှိဘူးဒါပေမဲ့သူတို့ကနေပြီးမှဒီအလူဓာတ်ထက်ပို့ပြီးမှကာစတမာတွေရှေ့မှာပဲဖြစ်ဖြစ်အဲဈေးဝယ်တဲ့เนาะစားသုံးသူကာစတမာတွေရှေ့မှာပဲဖြစ်ဖြစ်ဒီအဲလူအုပ်ကြားထဲမှာပဲဖြစ်ဖြစ်ကျွန်တော်တို့တယောက်နဲ့တယောက်ဒီလူမျိုးစကားပြောတဲ့ချိန်မှာသူကကျွန်တော်တို့ကိုပြောမဆွင်အဲခေလာငေါ့လာနော်ဒေါ်ဒေါ်တပုံထပြီးကျွန်တော်တို့ပြောပိုင်ဖို့မရှိဘူးကျွန်တော်ရဲ့ဂုံတိတ်ခါကိုထိပါမှုနဲ့စော်ကားမှုနဲ့ကျွန်တော်တို့ကပြန်ပြီးမှလော်ဖာနေအခုနေတောင်းပြတရားဆွဲလို့ရတယ်ဆိုင်လို့ရတယ်ပေါ့နော
်ဒီအမေရိကန်ကိုရွှေပြောင်းချေချလာတဲ့မြန်မာတိုင်းသားတော်တော်များများကဒီ sushi လုပ်ငန်းကိုဝင်ရောက်လုပ်ကင်ကြရတယ်လို့လည်းသိရပါတယ်ဆိုတော့ဘာကြောင့် sushi လုပ်ငန်းကိုဝင်လုပ်ကြလဲပေါ့နော
်အခုဒီ sushi အဲ sushi လောကကအဲအတက်ပညာပေါ့နော်ကျောင်းပညာအဲ့လောက်ဟိုမရှိရင်တောင်မှဥပမာနောက်ဆုံးပြောမှဆိုရင်ဆယ်တန်းမှအဝင်တောင်မှသူတို့ကနေဒီမှာဒီ sushi အဲ sushi လောကထဲဝင်လို့ရတယ်အဲဘာလို့လဲဆိုတော့သူတို့ကနံပါတ်1ကသူတို့က sushi လေးတက်ရမယ်ဆိုရင်သူတို့ကဝင်လို့ရတယ်ပြီးခုနပြောတဲ့အဲ communicate ဖြစ်တဲ့သူတို့ English ကနည်းနည်းပပပြောတတ်ရုံနဲ့သူတို့ကလွတ်လို့ရတယ်ပြီးတော့ခုနပြောတဲ့ကျွန်တော် first safety ကိုအဲနားလည်တယ်ကျွန်တော်တို့ရတယ်ဟုတ်ဆိုအဲ့ဒါနဲ့အဲ့လောက်သူကအဲ့လောက်လေးနဲ့လရတယ်နားအဲ့လောက်လေးနားလည်ရင်သူတို့ရတယ်ဆိုတော့အဲ့သူတို့အတွက်အရန်လွယ်တယ်လေခုနအဲ့ဒီလောက်အဲ့လောက်ရှင်းလေးနဲ့သူတို့ကဝင်လာကြတော့သူတစ်ဖက်အဓိကပြောမှဆိုတော့ဒီ sushi sushi ချီးပွားရေးလောကကအဲကျွန်တော်အပြင်မှာတခြားအဲ့လိုတွေလောက်တာတဲ့သူကဝင်ငွေပို့ရတယ်ဥပမာ sushi sign design ကိုကျွန်တော်တို့က franchise ယူထားတဲ့ sign design ကိုကျွန်တော်ယူမယ်ဆိုရင်ကျွန်တော်ကတစ်ပတ်မှာကျွန်တော်က4,000လောက်ဝင်နေတဲ့ sign ရှိတယ်ဒါမှမဟုတ်အဲ့ဒီတော့ပို့ပြီးမှ1,000ဆိုင်ရှိမယ်1,000ခွဲဆိုင်ရှိမယ်တချို့ဆိုရင် 3,000 ခွဲဆိုင်တွေလည်းရှိတယ်ဆိုတော့ဒါကြီးကဒါတပောက်ဝင်ငွေနော်တပောက်ဝင်မှာကို4,000ကနေ3,000လောက်ကိုဝင်နေတဲ့ဝင်ငွေဆိုတော့ဒါကသူတို့အတွက် sushi လေးတတ်မယ်ခုနအင်္ဂလိပ်စကားနဲ့ပပပြောတတ်မယ် food safety ကိုအနေချင်းနားလည်တဘောပေါက်မယ်ဆိုရင်သူတို့ကလွတ်တတ်လွတ်လို့ရတယ်ဆိုတော့အဲ့လောက်ထိလွယ်တဲ့လုပ်ငန်းထက်ကျန်တဲ့လုပ်ငန်းကမရှိတယ်လို့ဖြစ်တယ်ဆိုတော့ အမြဲအမြဲရဖို့ပဲအယုံဆိုင်ပြီးတဲ့အချိန်မှာခုနပြောတဲ့ဥမာဆူရှိဆိုင်တဲ့ဆိုင်ကသူ့ရဲ့ရောင်းအားကတထောင်လောက်ပေါက်နေတဲ့ဆိုင်တထောင်လောက်ရောင်းအားကောင်းနေတဲ့ဆိုင်ကို main power ဆူရှိအေးဘာမှအလုပ်လုပ်မဲ့ဆူရှိအေးလိတ်မဲ့ဆူရှိ chef တွေရဲ့ helper တွေရဲ့ဆူရှိကျွန်တော်တို့ဆူရှိလောကဒီမှာတော့ကျွန်တော်ဘယ်လိုခေါ်လဲဆိုတော့ဆူရှိလိတ်သားလို့ခေါ်တယ်ပေါ့နော်အဲ့လိုသုံးကြတယ်ပေါ့နော်ဒီမှာဆူရှိလိတ်သားတွေနဲ့ဆူရှိအလုပ်လုပ်တဲ့သူတွေအနေနဲ့ကျွန်တော်တို့ကဒီအယောက်ကို5ယောက်လောက်ကကွန်ပဏီကလည်းသတ်မှတ်ထားပါတယ်အဲဒီ5ယောက်လောက် main power ဖြည့်ဖို့လုပ်ပေးပါလို့သူတို့ကလည်းကျွန်တော်တို့အကြောင်းကြားတယ်အားနှစ်ချက်ရှိတော့ရှိပါတော့ဆိုတော့ကျွန်တော်တို့ဒီ main power ဖြည့်ခဲ့မယ်ဆိုရင်ကျွန်တော်တို့ကဆူရှိလိတ်တဲ့ကွာလိတ်ခုနတန်ရှင်းပိုင်းလုပ်တဲ့ကွာလုပ်နေခုနပြောတဲ့သူတို့ကအဲဒီကျွန်တော်တို့ဒီဆူရှိနဲ့ပတ်သက်ပြီးမှဆူရှိအဲ chef line နဲ့ပတ်သက်ပြီးမှကျွန်တော်လုပ်ရမယ့်အားလေးတွေရှိတယ်အဲ့ဒါတွေ date တွေကိုကျွန်တော်တို့ကသတ်မှတ်ထားတဲ့ date တွေကိုကျွန်တော်တို့ပြင်ဆင်ပေးဖို့အတွက်နောက်တယောက်ထားမယ်အဲ့လိုဒီမှာတယောက်ထားမယ်တန်ရှင်းရေးတွေထားမယ်ထမင်းချက်တဲ့သူထားမယ်ဆိုတော့ကျွန်တော် main power တွေကိုဖြည့်ဖြည့်ရှိရှိကျွန်တော်တို့ကကောင်းကောင်းမွန်မွန်ခွဲခန့်မသားထားနိုင်မယ်ဆိုရင်ခေါ်ယူထားနိုင်မယ်ဆိုရင်ဒီပြဿနာကလည်းတော်တော်များများအဆင်ပြေ
အခုလိုမျိုးအမေရိကန်ပြည်ထောင်စုမှာဒီမြန်မာတိုင်းရင်းသားတွေဝင်ရောက်လုပ်ကိုင်နေတဲ့ဒီဆူရှိစီးပွားရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ကြုံတွေ့နေရတဲ့အခြေအနေတွေเนาะနောက်ပြီးကျမတို့မေးတဲ့မေးခွန်းတွေကိုအချိန်ပေးပြီးတော့ဖြေဆိုပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်အဲကျွန်တော်အနေနဲ့လည်းဒီမှာအင်ဂျင်နီယာကိုကျေးဇူးများတင်ပါတယ်
ဒါတော့မန်အင်ဂျင်နိုင်ဆွေးနွေးတင်ဆက်တဲ့စနေညသကဝိုင်းအစီအစဉ်နားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်မှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုဒီဓာတ်ပုံနေနဲ့တကွဗီဒီယိုနေနဲ့တကွသတင်းပေးပို့လိုတယ်ဒါမှမဟုတ်ရင်လည်းကျွန်တော်တို့စီမှာတေးသချင်းလက်ဆောင်တောင်းခြင်းနဲ့ဆိုရင်တော့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီနေ့တင်းငွေနေနေည VOA အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာမြန်မာပြည်မှာဘေးစာများသတင်းတွေကတုဒစတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ
်။အမေရိကန်နိုင်ငံမှာ COVID-19 ကြောင့်သေဆုံးသူကအောက်တိုဘာလ2ရက်နေ့မှာ9သိန်းကျော်သွားပြီဖြစ်ပါတယ်။ဒါဟာအမေရိကန်အရှေ့ပိုင်းက Boston မြို့လူဦးရေထက်များပါတယ်။နိုင်ငံတွင်ကာဝယ်ဆေးတွေထိုးနှံပေးချိန်မှာပဲလူတစ်သိန်းလောက်ထက်ပြီးဒီရောဂါနဲ့အသက်ဆုံးခဲ့ရတာဖြစ်ပါတယ်။ကာဝယ်ဆေးမထိုးချင်တဲ့အမေရိကန်တွေတန်းနဲ့ချီပြီးရှိနေချိန်မှာပဲကူးစက်များဗီဇာပြောင်း Delta ပိုးသစ်ကြောင့်ကူးစက်ပြန့်နှံ့မှုတွေလည်းတိုးလာခဲ့တာပါ။အခုနောက်ထပ်သေဆုံးခဲ့တဲ့လူပေါင်းတစ်သိန်းလောက်ထက်က9000လောက်ဟာကာဝယ်ဆေးမထိုးကြသူတွေဖြစ်တယ်လို့ John Hopkins တက္ကသိုလ်ကူးစက်ရောဂါဆိုင်ရာဌာနက Dr. David Dawe ကပြောပါတယ်။ကာဝယ်ဆေးထိုးနှံမှုဝူတဲ့ပိုထိရောက်အောင်လုပ်နိုင်မယ်ဆိုရင်ဒီလူတွေရဲ့90ရာခိုင်နှုန်းအသက်တွေမဆုံးနိုင်အောင်ကာကွယ်နိုင်မယ်လို့လည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းမှာရ ेंजर ခေါင်းဆောင်မိုဟစ်ပူလာကိုပြစ်ခတ်တပ်ဖြတ်ခဲ့မှုနဲ့မတင်ကားသူ3ယောက်ကိုဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။သူတို့ကိုဖမ်းဆီးထားကြောင်းကောက်ဆစ်ပဇာဒေတာရဲရရှိက AFP သတင်းဌာနကိုပြောပေမဲ့အသေးစိတ်ကိုမပြောပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးAK Abdul Momen ကတော့တာဝန်ရှိသူတွေကိုထိတိယယောက်အရေးယူမယ်လို့ပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာဒီမိုကရေစီနှီးချအရွေးကောက်ခံအစိုးရကိုဖျောက်ချခဲ့တဲ့စစ်တပ်ရဲ့2019အခြေခံဥပဒေမှာ12လတာကာလအတွင်းရဲတပ်ဖွဲ့ပြုပြင်ပြောင်းလဲလုပ်ဖို့အတွက်ကတိပြုထားပါတယ်။ဒါပေမဲ့6နှစ်ကျော်လာတဲ့အထိလွှတ်တော်အမတ်တွေကြားအသေးစိတ်အချက်လက်တွေကိုဆင်းတွင်းငင်းခုန်နေကြဆဲဖြစ်ပါတယ်။ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲအစိုးရအတည်ပြုထားတဲ့ဥပဒေချမ်းကလွှတ်တော်လုပ်ငန်းရှင်၃ခုမှာပထမဆုံးဆင့်ကို February 24ရက်နေ့မှာပြီးပေမဲ့နောက်နှစ်မတိုင်ရင်အပြီးသတ်နိုင်မှာမရှိဘူးလို့ယူဆထားကြပါတယ်။ထိုင်ဝမ်လေကြောင်းပိုင်နယ်ထဲတရုတ်စစ်တပ်ကစစ်လင်38ဆင်းတောက်ကြံတွေကပြန်တန်းခဲ့တာအတွက်ထိုင်ဝမ်ဝန်ကြီးချုပ်ဆူဆန်ချန်းကပြစ်တင်ရှုံချလိုက်ပါတယ်။အခုလိုတရုတ်စစ်လင်ပြန်တန်းမှုဟာတရုတ်အမျိုးသားနဲ့ကျင်းပပွဲနဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်။PLA တရုတ်စစ်တပ်ကတောက်ကြံနေမှာပထမအထုပ်နေနဲ့စစ်လင်25ဆင်းပြန်ပြီးညဘက်မှာပဲနောက်ထပ်73ဆင်းကိုပြန်လွှတ်ခဲ့တာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုခမောင်စိုးမင်းဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့Darrell Smith တို့ဖြစ်ကြပါတယ်။တင်းငွေနေနေမနေ့ခင် VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ25 40 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးသောကကင်းဝေးနိုင်တဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။